Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အသံရဲ့2022ခုနှစ်ဇွန်လ10ရက်ပုံမှန်နဲ့မနက်ခင်း6နာရီနဲ့9နာရီအစီအစဉ်တွေကို Washington DC မြို့ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line meter 30 40 48 50အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနာလာပါ။အခုမနက်ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့သတင်းတွေကိုတော့မတ်သိန်ကြီးထိုင်းနဲ့အတူတင်ပြသွားမှာပါ။Ukraine ရှေ့ဘက်ခြမ်းကလူဟန်စ်ဒေသရဲ့90ရာခိုင်နှုန်းကျော်ကိုရုရှားတပ်တွေကသိမ်းပိုက်ထားလိုက်ပြီလို့ရုရှားကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်။စီးပွားရေးဒုတက်မှုနှုတ်နှေးကွေးပြီးငွေကြေးဖောင်းပွားမှုရေရှည်ရင်ဆိုင်ရမယ့်အန္တရာယ်ရှိနေတယ်လို့ကမ္ဘာ့ဘဏ်ကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာတွေကိုဒုက္ခသည်အဖြစ်စစ်ဆေးခွင့်ပြုဖို့ထိုင်းအစိုးရကို HRW လူခွင့်ရေးဖွဲ့ကတိုက်တွန်းလိုက်ပါတယ်။အဲဒီလိုသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
။ကောင်းပါပြီရှင်။ဩစတြေးလျနဲ့တရုတ်နိုင်ငံကြားခုတလောတင်းမာမှုတွေတဖန်ပြန်ပြီးတော့ကြီးထွားလာနေပါတယ်။
This incident will not deter Australia from continuing to engage in these activities, which are within
Australia. ကကွယ်ရေးဝန်ကြီး Richard Marles ပြောတော်တာကိုတော့နောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်။ဒါအပြင်စစ်ကောင်စီနဲ့ဆွေးနွေးခဲ့တဲ့မိုင်းလာအဖွဲ့ကကိုယ်ပိုင်အုပ်ချုပ်ခွင့်ဒေသတည်ထောင်ခွင့်တောင်းဆိုခဲ့ပါတယ်။ရှီကိုင်ပြည်နယ်ထဲကမူလာဒန်ကျောင်းတွေမှာ COVID ကကွယ်ဆစ်ဆပြီးတော့ထိုးပေးနေပါပြီ။ဒီလိုသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေမှာတော့ Social Media ပေါ်ကလူကြီးများသတင်းတို့များAmerican နိုင်ငံရေး ISP မြင်ကွင်းကျဲမဆုနယ်ကဘာတလွားခီတော့အစီအစဉ်ကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်သိမ်းရောက်သတင်းတွေကိုကိုစောမိုးကျော်နဲ့မတ်တငေထိုက်တို့ကပြောပြပေးပါရှင
်။ Ukraine ရှေ့ဘက်ကျန်းက Luhansk ပြည်နယ်ရဲ့နယ်မြေအားလုံးနီးပါးကိုသိမ်းပိုက်ထားလိုက်ပြီဖြစ်ကြောင်းအင်္ဂါနေ့မှာရုရှားဘက်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့ Ukraine ဘက်ကလည်းသူတို့တပ်တွေဟာစုခွာမပေးဘဲ Severodonetsk မြို့ကလမ်းနေမှာရုရှားတပ်တွေကိုကုကံတိုက်ခိုက်နေစေဖြစ်တယ်လို့ပြောဆိုပါတယ်။ရသက်တပတ်အတော်ကြာတိုက်ခိုက်ပြီးနောက်လူဟန်စ်ဒေသရဲ့68ရာခိုင်နှုန်းလောက်ကိုသိမ်းပိုက်ထားနိုင်ပြီလို့ရုရှားကာကွယ်ရေးဝန်ကြီးဆာဂျီယိုရှိုအီဂူကပြောဆိုပါတယ်။ယူကရိန်းသမ္မတဗလာဒီမာဇာလင်စကီကတော့မြို့ထဲမှာယူကရိန်းတပ်တွေလက်လျှော့အရှုံးမပေးဘဲဆက်လက်တိုက်ခိုက်နေတဲ့အကြောင်းတနင်္လာနေ့ညကဗီဒီယိုမင်ကုန်းမှာပြောဆိုခဲ့ပါတယ်။မြို့တော်ဝန်အိုလက်ဆန်ဒါကလည်းယူကရိန်းတပ်တွေဟာလက်ရှိနေရာတွေမှာအခိုင်အမာနေရာယူထားဆဲဖြစ်ကြောင်းအင်ကာနီမှာပြောဆိုပါတယ်။တိုက်ပွဲတွေအတွင်ထိခိုက်ကြဆုံးမှုအများအပြားရှိတယ်လို့လည်းရုရှားနဲ့ယူကရိန်းနှစ်ဖက်စလုံးကအပြန်အလှန်ပြောဆိုပါတယ်။ဖေဖော်ဝါရီလ24ရက်နေ့စစ်ပွဲစတင်ချိန်ကစပြီးယူကရိန်းစစ်သုံးပန်း6489ဦးကိုဖမ်းမိခဲ့ပြီးပြီးခဲ့တဲ့9ရက်အတွင်းမှာတင်126ဦးကိုဖမ်းမိခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ယူကရိန်းသမ္မတအချံပေးပို့ကိုကတော့တိုက်ပွဲအတွင်အရှုံးအနိုင်သတင်းတွေကြောင့်စိတ်မပြတ်ကြဖို့ကိုလည်းယူကရိန်းတွေကိုတိုက်တွန်းခဲ့ပါတယ်
။ကမ္ဘာမှာဖွံ့ဖြိုးမှုအားနည်းပြီးငွေကြေးဖောင်းပွားမှုတိုးလာတဲ့ရှည်လျားတဲ့ကာလတစ်ခုအတွင်းကိုဝင်ရောက်လာနေပြီလို့ကမ္ဘာ့ဘဏ်ကအင်ကန်နစ်မှာပြောဆိုလိုက်ပြီး2022ခုနှစ်အတွက်ကမ္ဘာတလွန်ဖွံ့ဖြိုးမှုနှုန်းကိုလည်း 1.2 ရာခိုင်နှုန်းလျှော့ချလိုက်ပြီး 1.9 ရာခိုင်နှုန်းသာရှိမယ်လို့ခန့်မှန်းလိုက်ပါတယ်။နိုင်ငံအများပြားစီးပွားချမှုနဲ့ခြုံရနိုင်တယ်လို့လည်းကမ္ဘာ့ဘဏ်ကပြောပါတယ်။ပြဿနာရဲ့အဓိကအကြောင်းရင်းခံအဖြစ် COVID-19 ကပ်ဘေးရောဂါကိုအပြစ်ဖော်ထားပြီးရုရှားရဲ့ယူကရိန်းကျူးကျော်စစ်ကိုလည်းအကြောင်းရင်းတစ်ရပ်အဖြစ်ကမ္ဘာ့ဘဏ်ကထောက်ပြထားပါတယ်။လက်ရှိဖြစ်နေတဲ့ဖွံ့ဖြိုးမှုတန်ပြီးငွေကြေးဖောင်းပွားမှုတိုးလာတဲ့အန္တရာယ်ကကြီးမားတယ်လို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေးဗစ်မာပါစကာအစင်ခန်းစာအမှားစာမှာရေးပါတယ်။ကမ္ဘာရင်းနှီးမြှုပ်နှံမှုအများစုအားနည်းသွားတာကြောင့်ဖွံ့ဖြိုးမှုနှေးကွေးမှုကဆဲစုနယ်တစ်ခုလုံးဆက်ရှိမဲ့အနေအထားလို့လည်းသူကပြောပါတယ်။နိုင်ငံအများအပြားမှာဆဲစုနယ်များစွာအတွင်းငွေကြေးဖောင်းပွားမှုမြင့်တက်လာတာနဲ့အတူရောင်းလိုအားဖွံ့ဖြိုးမှုလည်းနှေးကွေးမယ်လို့ခန့်မှန်းပါတယ်။ငွေကြေးဖောင်းပွားမှုကလည်းရှေ့လျှောက်ပိုတိုးလာမယ့်အန္တရာယ်လည်းရှိပါတယ်။နိုင်ငံအများအပြားငွေကြေးဖောင်းပွားမှုဆက်လက်မြင့်တက်နေမှာနဲ့အတူ2023နဲ့2024ခုနှစ်အတွင်းကမ္ဘာဖွံ့ဖြိုးမှုက300ခိုင်နှုန်းလောက်ပဲရှိမယ်လို့လည်းကမ္ဘာဘဏ်ကယူဆထားပါတယ်ရှင
်။ စီးရီးယားမြောက်ပိုင်းကိုတူရကီကကျူးကျော်လာမယ်ဆိုရင်စီးရီးယားနယ်မြေတွေကိုကာကွယ်ဖို့စီးရီးယားအစိုးရတပ်တွေနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့ American ကြောတောင်တော့ခံပေးထားတဲ့ Syrian Democratic Force Syria Democratic တပ်ဖွဲ့များကအင်ကာနီမှာပြောဆိုလိုက်ပါတယ်။စီးရီးယားမြောက်ပိုင်းကသူတို့ထုံချုပ်ထားတဲ့နယ်မြေတွေကိုတူရကီကထိုးစစ်တရားထမှန်ဆင်နွှဲမဲ့အန္တရာယ်ရှိနေတဲ့အတွက်စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ခေါင်းဆောင်တွေရေးပေါ်အစည်းအဝေးပြုလုပ်ခဲ့ပြီးနောက်အခုလိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အခုချိန်ပါပဲခတ်တို့မြောက်ရေးတပုံး ခတ်တုံးမြောက်ရေးတပ်ဖွဲ့တွေကိုတူတကီတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်နိုင်ခြေရှိတဲ့ဆီးရီးယားမြောက်ပိုင်းမှာဆီးရီးယားအစိုးရတပ်တွေနဲ့ရုရှားတပ်တွေချထားတယ်လို့တူတကီနဲ့ဆီးရီးယားသဘုံအဖွဲ့တွေကပြောဆိုပါတယ်။ဆီးရီးယားမြောက်ပိုင်းကတယ်ဒီဖက်နဲ့မန်ပီဂျီဒေသတွေမှာအပါအဝင်နေဆက်တလျှောက်ဆီးရီးယားနယ်မြေဒေသကို -20 လောက်အထိဝင်ပြီးလုံခြုံရေးဇုံအဖြစ်ချက်ထွင်ဖို့စစ်စင်ရေးတရထပ်မံလုပ်မယ်လို့တူတကီသမရအဒူဂန်ကလွန်ခဲ့တဲ့တပတ်ကပြောဆိုခဲ့ပါတယ်အခုလို CS တင်မာမှုတွေရှိနေတဲ့အပေါ်ရုရှားကတတိပေးလိုက်ပြီးတူရကီနဲ့ညှိနှိုင်းဖို့အတွက်ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဗရော့ကိုတူရကီကိုဗုဒ္ဓကူးနဲ့မှဆီလွတ်မှာဖြစ်ပါတယ
်နယူးယောက်ပြည်နယ်ဘက်ဖလိုမြို့မှာလူမဲဈေးဝယ်သူတွေကိုလူမျိုးရေးဆွဲနဲ့တနတ်သမားကပြစ်ခတ်တိုက်ခိုက်မှုအတွင်းသေဆုံးခဲ့ရသူအသက်86နှစ်အရွယ်အမျိုးသမီး Ruth Whitefield ရဲ့သားဖြစ်သူကအမေရိကန်မှာလက်နက်ကန်အကြမ်းဖက်မှုတွေပြန့်နှံ့မှုနဲ့လူပြူကြီးစိုးရေးအန်ဒီအေကိုတိုက်ဖျက်ရေးကြိုးပမ်းချဖို့အင်ကာနစ်လွှတ်တော်ဌာနဘွဲမှပြောဆိုလိုက်ပါတယ
် And what are you doing? You elected to protect us, to protect our way of life.
လူတို့ကိုကာကွယ်ပေးဖို့အတွက်ရွေးကောက်ခံရသူတွေအနေနဲ့ဘာတွေလုပ်နေကြတာလဲလို့အထက်လွှတ်တော်တရားရေးကော်မတီဝင်တွေကို White Fee ကပြောဆိုခဲ့တာပါလူပြူကြီးစိုးရေးအန်ဒီအေနဲ့ပြည်တွင်းအကြမ်းဖက်မှုပေါ်ပေါက်လာမှုကိုရပ်တန့်ဖြစ်နိုင်ရေးဆောင်ရွက်လိုတဲ့စိတ်ဆန္ဒများမရှိကြဘူးလားလို့လည်းသူကမေးခွန်းထုတ်ပါတယ်ဒီကိစ္စတွေကိုဆောင်ရွက်လို့စိတ်မရှိဘူးဆိုရင်တော့အထက်လွှတ်တော်အမှတ်များအနေနဲ့ဒီကိစ္စတွေကိုဥဆောင်လို့စိတ်ရှိသူတွေကိုကိုယ့်ရဲ့ယာရုနေရလွှဲပြောင်းပေးတင်ပါတယ်လို့လေးစားမှုနဲ့ပြောလို့ကြောင်းလဲသူကပြောပါတယ်လူစုလိုက်ပြုံလိုက်ပြစ်ခတ်ခံရမှုတွေဇက်တိုက်ဆိုသလိုကျုံးခဲ့ရပြီးတဲ့နောက်တနတ်အန်ဒီရဲ့ဘေးကင်းလုံခြုံရေးပါတီကြီးနှစ်ရက်လုံးရဲ့သဘောတူညီချက်ရရှိဖို့လွှတ်တော်အမတ်တွေအရှိန်မြှင့်ဆောင်ရွက်နေချိန်မှာပဲဂါနက်ဝိုက်ဖေးဂျူနီယာကစိတ်ထိခိုက်ဖွယ်ကျန်းမာပွဲမှာထွက်ဆိုသွားတာပါနယူးယောက်မှာအသက်16နှစ်အရွယ်တနတ်သမားကြောင့်မိခင်ဖြစ်သူအပါအဝင်တခြားသူ၉ဦးတို့သေဆုံးခဲ့ရပြီးဆေးရဲအကြာ Texas ပြည်နယ်ယူဘာဒီမှာအသက်16နှစ်အရွယ်နောက်တနတ်သမား2ဦးကမောင်းပြန် rifle နဲ့ပစ်တာကြောင့်ចောင်းသားចောင်းသူ19ဦးနဲ့ဆရာ2ဦးတို့သေဆုံးခဲ့ရပါတယ်ရှင်
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24 kHz 12.73 ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရက်ကနေပြီးသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ခင်ဗျာအိန္ဒိယနိုင်ငံမြောက်ပိုင်းဂျမ္မူနဲ့ကက်ရှမီးယားဒေသမှာရိုဟင်ဂျာဒုက္ခသည်တွေဒါဇင်နဲ့ချီပြီးအဖမ်းခံရပြီးတော့အဲ့ဒီတဲက2ဦးကိုမြန်မာပြည်ကိုပြန်ပို့ခဲ့တဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေအကြောင်းမှာစိုးရိမ်ကြောက်ရွံ့မှုတွေဖြစ်နေတယ်လို့ဒုက္ခသည်ရေးဆောင်ရဲ့သူများကပြောဆိုပါတယ်ပြီးခဲ့တဲ့လတဲကရိုဟင်ဂျာ2,000-3,000လောက်ဟာအဖမ်းခံရမှနဲ့မြန်မာပြည်ကိုပြန်ပို့ခံရမှစိုးရိမ်တဲ့အတွက်ဂျမ္မူဒေသကနေထွက်ပြေးခဲ့တယ်လို့ဒုက္ခသည်ရေးဆောင်ရဲ့အဖွဲ့တွေကပြောဆိုပါတယ်တချို့ဒုက္ခသည်တွေကဘင်္ဂလားဒေ့ရှ်ကိုပြန်သွားကြသလိုတချို့ကတော့အိန္ဒိယရဲ့အခြားနေရာတွေမှာပုန်းခိုနေကြတယ်လို့ဆိုပါတယ်ကုလသမဂ္ဂကထုတ်ပေးထားတဲ့ဒုက္ခသည်ကတ်တွေရှိပေမဲ့လည်းအဖမ်းခံရကြောင်းနဲ့ရိုဟင်ဂျာဒုက္ခသည်တွေဟာမြန်မာပြည်ကိုပြန်ပို့မှအလွန်စိုးရိမ်နေကြတယ်လို့ဒုက္ခသည်တခုဖြစ်တဲ့နိုရာမိုဟာမက်က VOA ကိုပြောဆိုခဲ့ပါတယ်။အိန္ဒိယကနေဘင်္ဂလားဒေ့ရှ်ကိုပြန်လာတဲ့ရိုဟင်ဂျာဒုက္ခသည်အရေအတွက်တိုးလာနေပြီးလွန်ခဲ့တဲ့ရက်သက်တပတ်တွေအတွင်းမှာဒုက္ခသည်တထောင်လောက်ကဘင်္ဂလားဒေ့ရှ်ကောက်ဆက်စ်ဘဇားဘက်ကိုပြန်လာကြတယ်လို့နိုရာမိုဟာမက်ကပြောဆိုခဲ့ပါတယ
်။ထိုင်းနိုင်ငံမှာဒီရက်ပိုင်းအတွင်းကဲတင်ခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေအဖြစ်ရိုဟင်ဂျာတွေကိုဒုက္ခသည်အဖြစ်စီးစစ်ဆောင်ရွက်ရေးထိုင်းအစိုးရဘက်ကချက်ချင်းကူညီဆောင်ရွက်ပေးဖို့လူခွင့်ရေးဆောင်ချည်ရေးအဖွဲ့ HRW ကအင်ကာနစ်မှာတိုက်တွန်းပါတယ်ဇွန်လ4ရက်နေ့ကထိုင်းနိုင်ငံတောင်ပိုင်းဆတ်တွန်းပြည်နယ်ခူရောင်ကျွန်းအနီးမှာတောင်တင်နေတဲ့ရိုဟင်ဂျာ59ဦးကိုထိုင်းရဲတပ်ကတွေ့ရှိခဲ့တာပါဒီထဲမှာအမျိုးသား32ဦးအမျိုးသမီး23ဦးနဲ့ကလေးငယ်5ဦးပါဝင်တဲ့ဒီလူတွေကိုထိုင်းရဲတပ်ကဂန်းကိုခေါ်ဆောင်လာပြီးထိုင်းနေကြားဆောင်ရဲတပ်ဖွဲ့ကထိန်းသိမ်းခဲ့ပါတယ်မလေးရှားကိုသွားဖို့အတွက်တဦးကိုအမေရိကန်ဒေါ်လာ1,950လောက်နှုန်းရယူပြီးလူမန်ခိုကူးသူတွေကခေါ်လာတာဖြစ်ပြီးစွန့်ပစ်ခံခဲ့ရတာဖြစ်ကြောင်းရိုဟင်ဂျာတွေကိုစစ်မေးခဲ့တဲ့ထိုင်းတာဝန်ရှိသူတွေကပြောပါတယ်ထိုင်းနိုင်ငံကိုရောက်လာတဲ့ရိုဟင်ဂျာတွေကိုလည်းခလုံးခွင့်အကူအညီပေးရမယ့်သူတွေဟုတ်မဟုတ်ဆိုတာကိုစီးစစ်အတည်ပြုဆောင်ရွက်နိုင်ရေးကုလသမဂ္ဂဒုက္ခသည်များဆရာယုံ UNHCR ကိုထိုင်းဆွေ ရဘက်ကခွင့်ပြုပေးဖို့ HRW ရဲ့အာရှဆိုင်ရာယာယီညွှန်ကြားရေးမှူးအလင်းဖီယာဆန်ကကြေညာချက်မှာတိုက်တွန်းပါတယ်။ထိုင်းဆိုရကတော့ရိုဟင်ဂျာတွေကိုလည်းတရားမဝင်နိုင်ငံတွင်းဝင်လာတဲ့တခြားလူတွေနည်းတူသဘောထားပေးလူမှုကြီးကြပ်ရေးဆိုင်ရာဥပဒေကြီးနဲ့ဖမ်းဆီးအရေးယူလေရှိပါတယ်ရှင်။
သမ္မတဂျိုးဘိုင်ဒန်ဟာအမေရိကတိုင်းနိုင်ငံများထိပ်သီးအစည်းအဝေးပွဲလက်ခံကျင်းပဖို့အတွက်ဗုဒ္ဓဟူးနေ့မှာကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့ကိုသွားရောက်မှာဖြစ်ပါတယ်။ဒီထိပ်သီးအစည်းအဝေးကိုအမေရိကတိုင်းနိုင်ငံ6နိုင်ငံကတက်ရောက်မှာမဟုတ်ပါဘူး။ဒီအစည်းအဝေးကိုတက်ရောက်ဖို့ကျူဘာ၊နီကာရာဂါနဲ့ဗင်နီဇွဲလားနိုင်ငံတွေကိုအမေရိကကမဖိတ်ကြားတဲ့အတွက်ကန့်ကွက်တဲ့အနေနဲ့ဂွာတီမာလာ၊ဟွန်ဒူရတ်စ်နဲ့မက္ကဆီကိုနိုင်ငံတွေကမတက်ရောက်တာဖြစ်ပါတယ်။ပုံမှန်အဖြစ်တော့ဒီထိပ်သီးအစည်းအဝေးကနေဒေတာတွင်ပြဿနာရပ်တွေဖြစ်တဲ့စီးပွားရေးဆိုင်ရာလုံခြုံစိတ်ချမှုမရှိခြင်း၊ကာယောဂဘေးကနေပြန်လည်ကောင်းမွန်လာဖို့၊ရာသီဥတုပြောင်းလဲမှု၊ရွှေ့ပြောင်းနေထိုင်မှုနဲ့နိုင်ငံရေးအရကွဲလွဲမှုစတင်မှုစတဲ့ပြဿနာတွေကိုဖြေရှင်းဆောင်ရွက်လေ့ရှိပါတယ်။ကျူဘာ၊နီကာရာဂါနဲ့ဗင်နီဇွဲလားနိုင်ငံတွေကဒီမိုကရေစီတန်ဖိုးတွေကိုအဓိကထားတဲ့2000ခုနှစ်အမေရိကတိုင်းနိုင်ငံများဒီမိုကရက်တစ်သဘောတူညီချက်နဲ့မကိုက်ညီတဲ့အတွက်ဒီနိုင်ငံတွေကိုမဖိတ်ကြားဘူးလို့ဇွန်လ9ရက်နေ့တုန်းကအမေရိကန်အစိုးရကတရားဝင်ကြေညာခဲ့တာဖြစ်ပါတယ်။2018ခုနှစ်တုန်းကပီရူးနိုင်ငံမှာကျင်းပခဲ့တဲ့ထိပ်သီးအစည်းအဝေးကိုတော့သမ္မတဒေါ်နယ်ထရန့်ကတက်ရောက်ခဲ့ခြင်းမရှိပါဘူး။သမ္မတဒေါ်နယ်ထရန့်လက်ထက်ကအဆင်မပြေမှုတွေရှိခဲ့တဲ့ဆက်ဆံရေးကိုပြန်လည်ပြုပြင်ဖို့နဲ့အမေရိကန်ရဲ့ဩဇာပြန်လည်ထူထောင်နိုင်ဖို့ဟာသမ္မတဘိုင်ဒန်အစိုးရအတွက်စိန်ခေါ်မှုတစ်ရပ်ဖြစ်တယ်လို့အခက်ခတ်တွေကတော့ပြောဆိုနေကြပါခင်ဗျာ။
အမေရိကန်ကမ္ဘာမီဒီယာဌာန USAGM အကြီးအကဲဖြစ်သမ္မတဂျိုးဘိုင်ဒန်ရွေးချယ်ထားသူအမန်ဒါ ဘန်နက်ကိုအထက်လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီမှအင်ကာနီကယာရုခံထားရေးအတွက်ကြားနာခဲ့ပါတယ် USAGM ကိုဥဆောင်ရေးအတွက် VOA အမေရိကန်အတန်းရဲ့ညွှန်ကြားရေးမှူးဟောင်းအမန်ဒါ ဘန်နက်ကိုသမ္မတဘိုင်ဒန်က2021ခုနှစ်နိုဝင်ဘာလကအမည်စင်းတင်သွင်းထားတာဖြစ်ပါတယ
် Journalism has been my lifeAt 11 years old, I published my first newspaper.
သတင်းပညာဟာသူ့ဘဝဖြစ်ပါတယ်လို့ Miss Venet ကလွှတ်တော်ရေးရာကော်မတီကျန်းမာပွဲမှာထွက်ဆိုရမှာပြောဆိုသွားတာပါ။ USAGM အကြီးအကဲဖြစ်တဲ့ Miss Venet အနေနဲ့နှစ်စဉ်အသုံးစရိတ်ဒေါ်လာသန်း840ရှိပြီးသတင်းအဖွဲ့အစည်း6ခုကိုစီမံခန့်ခွဲရမှာဖြစ်ပါတယ်။ဒီထဲမှာလွတ်လပ်တဲ့သတင်းကွန်ရက်တွေဖြစ်တဲ့ VOA, Radio Free Europe, Radio Liberty, လွတ်လပ်တဲ့အာရှအသံ RFA,ကျူဘာအတန်လွှင့်ယုံအရှိအလဲပိုင်းအတန်လွှင့်ကိုရဲ့နဲ့ Open Technology Foundation တို့ပါဝင်ပါတယ် Miss Bennett ဟာ VOE ညွှန်ကြားရေးမှူးအဖြစ်2016ခုနှစ်ကနေ2020ဇွန်လအထိတာဝန်ယူခဲ့တာပါပူလီဇာဆုရှင်ဖြစ်ပြီး American Media တွေမှာတာဝန်ထမ်းခဲ့တဲ့ဝါရင့်သတင်းသမားတဦးလည်းဖြစ်ပါတယ်ရှင်
ဒီကနေ့မနက်ဖက်ထိတ်တန့်ရောက်တဲ့တဲ့တွေကိုတော့ကိုစောမိုးကျော်နဲ့မတင်ငင်ထိုက်တို့ကတင်ပြတော်တာပါရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးပါမယ်။နိုင်ငံတကာသတင်းနဲ့အရင်ဆုံးစာရအောင်ပါ။ဩစတြေးလျလေတပ်ထောက်လှမ်းရင်းလေယာဉ်တစ်စင်းကိုတောင်တရုတ်ပင်လယ်ပြင်မှာတရုတ်တိုက်လေယာဉ်တစ်စင်းကမေးလာတဲ့ကြားဖြတ်ဟန်တာခဲ့တဲ့အတွေ့နိုင်ငံခြားတင်မာမှုတွေတကြော့ပြန်ပြီးတော့ကြီးထွားလာပါတယ်။ဩစတြေးလျနဲ့တရုတ်နိုင်ငံတို့ကြားတင်မာမှုတစ်တွေနဲ့ပတ်သက်ပြီးတော့ VO သတင်းထောက် Phil Massa Sydney မြို့ကနေတင်ပြပို့ထားပါတယ်။ဩစတြေးလျတော်ဝင်လေတပ်ရဲ့ရေချောင်းထောက်လှမ်းရေးလေယာဉ်ကိုတရုတ် J-16 တိုက်လေယာဉ်ကမေလ26ရက်နေ့မှာအနီးကပ်ပြန်တန်းခဲ့တာကြောင့်လေယာဉ်ဝန်ထမ်းတွေအနေနဲ့ကြုံခဲ့ရကြောင်းဩစတြေးလျတာဝန်ရှိသူတွေကပြောပါတယ်။ဩစတြေးလျထောက်လှမ်းရေးလေယာဉ်ဟာပုံမှန်အစီအစဉ်တိုင်းပြန်တန်းနေချိန်မှာရေဒါစနစ်ကိုတံပြန်နိုင်တဲ့ကိရိယာတစ်ခုကိုတရုတ်တိုက်လေယာဉ်ကပြစ်လွတ်လိုက်တဲ့အတွက်အဲ့ဒီကိရိယာကထွက်လာတဲ့သေးငယ်လာတဲ့အလူမီနီယံအပိုင်းအစတွေလည်းလေယာဉ်အင်ဂျင်ဆက်တွေဝင်သွားခဲ့တယ်လို့ဩစတြေးလျကစွပ်စွဲထားပါတယ်။ဒီဖြစ်ရကြောင့်နိုင်ငံကြားအချင်းအတော်ကြားကလေးကရှိနေခဲ့တဲ့တင်မာမှုတွေပြန်ပြီးတော့ပေါ်ပေါက်လာပါတယ်။နိုင်ငံတချို့နဲ့တူပိုင်ကိုပိုင်အငင်းပွားနေတဲ့တောင်တုပ်ပင်လယ်ရေပြင်ပိုင်တွေထဲမှာကျွန်းစုတချို့ကိုတရုတ်တို့ကတူပိုင်အဖြစ်ပြောဆိုနေတာဟာနိုင်ငံကဥပဒေနဲ့ညီညွတ်မှုမရှိဘူးလို့ဩစတြေးလျနဲ့မဟာမိတ်နိုင်ငံတွေကအရင်ကတည်းကအခိုင်အမာပြောဆိုထားတာပါ။ဩစတြေးလျကကွယ်ရေးဝန်ကြီး Richard Marlies ကတော့ဒီဖြစ်ရကြောင့်အလျှော့ပေးမှာမဟုတ်ကြောင်းပြောပါတယ်
။ This incident will not deter AustraliaFrom continuing to
ဒီအပြစ်အပျက်ကြောင့်ဩစတြေးလျကဆက်လုပ်နေတဲ့ကိစ္စတွေကိုဟန်တားနိုင်မှာမဟုတ်ပါဘူး။တောင်တရုတ်ပင်လယ်မှာလွတ်လပ်စွာသွားလာခွင့်ကိုနိုင်ငံတကာဥပဒေအရခွင့်ပြုထားတဲ့အတွက်ကျွန်တော်တို့မှလုပ်ပိုင်권လည်းရှိပါတယ
်။ပထဝီဝေနိုင်ငံရေးအပေါ်အခြေခံတဲ့အငြင်းပွားမှုတွေကြောင့်တရုတ်နဲ့ဩစတြေးလျတို့ကြားဆက်ဆံရေးပြတ်ပြာလာနေတာပါ။ တရုတ်နိုင်ငံဟာစိုက်ဘာတိုက်ခိုက်မှုတွေနဲ့ပြည်တွင်းရေးမှာဆွတ်ဖက်မှုတွေလုပ်နေတယ်လို့ဩစတြေးလျကစွပ်စွဲထားပြီးတော့တရုတ်ကတော့အခြေအမြစ်မရှိတဲ့တရုတ်ဆန့်ကျင်ရေးစွပ်စွဲချက်အဖြစ်တုံ့ပြန်ထားပါတယ်ဩစတြေးလျကသူ့ဩဇာလွှမ်းမိုးထားတဲ့ဒေသအဖြစ်သတ်မှတ်ထားတဲ့တောင်ပစိဖိတ်ဒေသမှာမကြသေးခင်ကစလို့တရုတ်နိုင်ငံကကုန်သွယ်ရေးတိုးချဲ့ဖို့ကြိုးပမ်းမှုကြောင့်လက်တလောတင်မာမှုတွေတကြော့ပြန်တိုးလာတာဖြစ်ပါတယ်။ဒါပေမဲ့လည်းဒေသရင်းနိုင်ငံကောင်းဆောင်တွေကကုန်သွယ်ရေးဆွေးနွေးဖို့အချိန်တိတ်နေတဲ့အတွက်ဆိုပြီးတရုတ်ရဲ့ကမ်းလှမ်းချက်ကိုပယ်ချထားပါတယ်။တိတ်မကြခင်တုန်းကပဲအငင်ပွားစရာလုံခြုံရေးသဘောတူညီမှုတစ်ခုကိုတရုတ်နဲ့ဆော်လမွန်ကျွန်းနိုင်ငံကြားရေးထိုးခဲ့ပါတယ်။ဩစတြေးလျနဲ့မဟာမိတ်တွေကတော့ဒီသဘောတူညီချက်ကြောင့်ဒေတာရင်းတရုတ်စစ်တပ်ကခြေကုပ်ရရမှာကိုစိုးရိမ်နေတာပါတရုတ်ကတော့ဒီသဘောတူညီမှုကြောင့်ဆော်လမွန်ကျွန်းစုတို့ရဲ့လုံခြုံရေးနဲ့လူမှုရေးတိုးတက်စေမယ်လို့အခိုင်အမာပြောပါတယ်ဩစတြေးလျကလည်းဒေတာရင်းတာဓမ္မရေးရာကိစ္စရပ်တွေမှာအားစိုက်လုတ်ကင်လာပြီးတော့ဥရုယာတီပြောင်းလဲမှုလုံခြုံရေးနဲ့ဆန္ဒမှုအကူအညီတွေပို့ပေးသွားမယ်လို့ကတိပြုရင်းတရုတ်ရဲ့လုပ်ရက်ကိုတုံ့ပြန်ဆောင်ရွက်လာပါတယ်နိုင်ငံတကာရေးရာကြွမ်းကျင်သူကိတ်ဆာတာကတော့တောင်တရုတ်ပင်လယ်ကဖြစ်ဟာနှစ်နိုင်ငံကြားသဘောထားကွဲပြားမှုတွေရဲ့လက္ခဏာတစ်ခုအဖြစ်ဩစတြေးလျရုပ်သံအစီအစဉ်တစ်ခုကိုအခုလိုပြောခဲ့ပါတယ်
။ It's very worrying because the Chinese are just sort of seeking to always just sort of niggle.
ဒီကလူတွေကတိကောက်ဖြစ်အောင်အမြဲလိုလိုဆက်ဆက်တိမကန်ဖြစ်လာအောင်လုပ်ဖို့လည်းကြိုးစားနေပါတယ်။ဒါကအတော့ကိုစိုးရိမ်စရာကောင်းပါတယ်။ကြောင်နဲ့ကြွဲပြည်နယ်လိုက်တန်းကစားသလိုမျိုးပါ။တောင်ပစိဖိတ်ဒေသရေးနဲ့ပတ်သက်လို့တရုတ်ဘက်ကအတော့ကိုအရှက်ရခဲ့တယ်ဆိုတာလည်းမမေ့သင့်ပါဘူး။ကွန်ရေးစာချုပ်လေးဝဲချက်ဆိုဖို့တောင်ပစိဖိတ်ဒေသကိုသွားခဲ့ပေမဲ့ဟိုနိုင်ငံတွေကသူတို့ဒီလိုပုံစံမျိုးမလုပ်ဘူးဆိုပြီးပြန်ပြောခဲ့ကြပါတယ
်။လက်တလောရွေးကောက်ခံခဲ့ရတဲ့ဩစတြေးလျဘဟုလဘရေးအစိုးရကတော့အရင်အစိုးရလိုမဟုတ်ပဲတရုတ်နဲ့ထိတ်တဲတွေ့အောင်တိတ်လုံးမှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကမျှော်လင့်နေပါတယ်။တရုတ်အစိုးရရဲ့ရည်တည်ချက်ကတခါတလေရန်လိုတဲ့သဘောဆောင်တယ်လို့လည်းပြောကြပါတယ်။လက်ရှိအတိုက်ခံကောင်းဆောင်ဩစတြေးလျကကွယ်ရေးဝန်ကြီးဟောင်းပီတာဒတ်တန်ကလည်းတရုတ်ရဲ့စီရေးချက်ထွင်မှုကငြိမ်းချမ်းမှုရှိမဲ့ပုံတော့မတွေ့ရဘူးလို့သတိပေးနေတာဖြစ်ပါတယ်။ VOA မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။သတင်းများရှင်ယူကရိန်းနိုင်ငံအနောက်ပိုင်းလဗစ်မြို့နယ်မြို့တော်ဝိုက်မှာစစ်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးလာရတဲ့ယူကရိန်းပြည်သူတိမ်းနဲ့ချီနေထိုင်နေကြချိန်မှာပဲအဲ့ဒီမှာရှိတဲ့ဒေသခံဘလုံးအကယ်ဒမီတွေကစစ်ဘေးရှောင်လူငယ်တွေစစ်ပွဲကနေစိတ်အာရုံအပြောင်းလဲဖြစ်အောင်ကူညီတဲ့အနေနဲ့သူတို့စီမှာဘလုံးလှည့်ကျင်တာတွေလုပ်ပေးပါတယ်လဗစ်မြို့ကနေ VOA သတင်းထောက်အိုမီယမ်အော်ရှာဒဲသတင်းပေးပို့ထားတာကိုကိုရနိုင်ပြောပြထားပါတယ်
ဒနီဘရိုချေဆိုင်ဘောလုံးတင်းကအသက်10နှစ်အရွယ်တမိုဖီစ်လူဆာဟာသူ့ဟာသူကြံ့ခိုင်မှုရှိဖို့အတွက်ကိုကြိုးစားနေပါတယ်။သူ့ရဲ့နေပြဟောင်းကသူ့တို့အတင်းကစားလေးရှိတဲ့မာရီယိုပိုးဘောလုံးကွင်းရုရှားဘက်ကဘုံကျဲလို့ထိခိုက်ပျက်စီးသွားတဲ့ဗီဒီယိုကိုသူစီပို့လာခဲ့တာပါ။တ
မ်ဇန်ယလီဒရူဂေမစ်စ်ပရိုတက်မာရီယိုပယ်
ဖင်ကျွန်တော်တို့အဲ့ဒီကွင်းမှာဒုတိယရခဲ့ပါတယ်။ပိုင်နယ်မှာမာရီယိုပိုးကိုရှုံးတာပါ။အဲ့ဒီကွင်းမှာအမိုးရှိပြီးတော့အခုတော့အဲ့ဒီအမိုးကပြိုကျပျက်စီးသွားပါပြီ
။ပြီးခဲ့တဲ့မတ်လစောပိုင်းတုန်းကတော့သူတို့ဟာရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကနေလွတ်မြောက်အောင်ဒနီဘရိုမြို့အပြင်ဘက်ကသူတို့ရဲ့နေရပ်ကိုစွန့်ပြီးတော့အနောက်ဘက်မှာရှိတဲ့လဗီးမြို့ကိုရထားနဲ့ထွက်လာခဲ့တာပါ။လဗီးမြို့မှာလေကြောင်းကနေတိုက်ခိုက်တဲ့အချိန်ကလွယ်ပြီးအခုလောလောဆယ်အထိတော့သူနဲ့သူ့အမေစဗစ်တလာနာတို့ဟာအိမ်မှာနေရတာအဆင်ပြေကြပြီးတော့တပတ်ကို3ရက်လောက်ဘောလုံးလေ့ကျင့်ကြပါတယ်။မော်ဖီဟာငငယ်လေးကလေးကဘောလုံးကစားလာတာဖြစ်တယ်လို့မိခင်ဖြစ်သူစဗက်လာနာကပြောပါတယ်
။ Ivan Kovnarodivsya yumu Rodenrik Vipovnevsya Ivnyo hovje
သူတနည်းပြတဲ့အချိန်မှာပဲဘောလုံးကိုကြိုက်လာခဲ့ပါတယ်။ကျမတို့မှာအယုတ်တွေအစားဘောလုံးတွေပဲရှိပြီးဘောလုံးကစားနေရရင်သူ့အတွက်အရာရာပြည့်စုံနေပါတယ်။ပြိုင်ပွဲရှိတဲ့စနေတရက်ကလွယ်ပြီးဂျန်တဲ့နေ့တွေမှာသူ့ကိုကျမနေ့တိုင်း training လိုက်ပို့ပါတယ်။တနည်းဝင်နေမနဲ့တောင်ပို့ပါတယ်။
လဗီမျိုးကမြက်ခင်းတူဘောလုံးငွင်းကိုတော့အသေးချာထိမ့်သိမ်းစောင့်ရှောက်ထားတာဖြစ်ပြီးတော့အိမ်မျိုးကကလေးတွေဟာဒီမှာလေ့ကျင့်ကြပါတယ်လဗီမျိုးကနာမည်ကြီးကဘာဒီဘောလုံးကလပ်အသင်းအပါဝင်အိမ်မှာရှိတဲ့ဘောလုံးအကယ်ဒမီတွေဟာစစ်ဘေးရှောင်ဒုက္ခသည်မိသားစုတွေကကလေးတွေကိုသူတို့စီမှာအခမဲ့လာပြီးတော့လေ့ကျင့်ဖို့ဖိတ်ခေါ်ခဲ့ကြပါတယ
်ပြီးခဲ့တဲ့တပတ်ကကျွန်တော်စီမှာလာကစားတဲ့ကလေး45ယောက်ကျော်ရှိပါတယ်အရှေ့ယူကရိန်းရဲ့ကာဆန်ကကလေးတွေကတော့ဆက်ပြီးတော့ရှိနေပါတယ်အခုလောလောဆယ်မှာတော့ KF ဒေသခံတွေပြန်နေကြတာကြောင့်ပြန်ထွက်တာတွေလည်းရှိလာနေပါတယ
်ပုံမှန်အပြင်တော့မိဘတွေအတော်များများကကလေးတွေနဲ့အတူလိုက်လာကြပါတယ်ကျွန်တော်ပြောနိုင်တာကတော့သူတို့ကြိုက်ကြပြီးကျွန်တော်တို့လက်မခံတဲ့သူဘယ်သူမှမရှိပါဘူ
းမာကဝါရှာဟာစစ်ပွဲကြောင့်အကြီးကျယ်ထိခိုက်ပျက်စီးခဲ့တဲ့ဇာဗီယိုဒိုညက်စ်မြို့ကနေလဗီမြို့ကိုရောက်လာခဲ့တာပါသူရဲ့မိသားစုဟာနိုက်ထရိုဂျင်ဆက်ယုံကပုံခုချင်းကိုရွှေ့ပြောင်းခဲ့ပြီးတော့အိမ်မှာသုံးပတ်ကြာနေခဲ့တာပါ အခုလိုဘောလုံးကစားတဲ့အတွက်သူ့မှာရှိတဲ့စိုးရိမ်မှုတွေကိုလည်းတက်တာစေတယ်လို့ပြောပါတယ
်ဘွန်ဘော့စကိုဝရှိ if doma ya prosto tam sidiv lezhav nichego na roboy khotilosya
vje ene bonko chema ni dong ga ro thain lai hle ni lai ne ba ma ma lo pjet ba bu ari ma bolong gaza chin mi aku ro chano gaza nai bi ari lu gaza lai twa ma sei le tatta ya ya ba de
ukraine naingan ga bolong ya di ko ro masla ma pyan sa bu season kae da ba da mae aku kha ma ro mario po shanahiv ne tacha bolong kwin ni ha bong je khan ya lo thikai pyasi twa kae ba de အခုလက်ရှိနဲ့အရင်ကစားသမားဟောင်းအတော်များများဟာယူကရိန်းစစ်တပ်နဲ့တခြားဒေသခံတပ်ဖွဲ့တွေကိုဝင်ပြီးတော့ဒီစစ်ပွဲမှာယူကရိန်းဘက်ကနေတိုက်ခဲ့ကြပါတယ်
။ Позаєно наш Артур Реценко, який був в Карпатах, я його дуже добре знав. Це для мене такий був дійсно шок.
Капати Газадама Хаунг Атаха တိုက်ပွဲမှာကြာသွားပြီးအဲ့ဒီအတွက်လည်းအရန်တုံလုံးမိပါတယ်။ကျွန်တော်သူ့ကိုကောင်းကောင်းသိပါတယ်။သူကပြင်သစ်ကနေပြန်လာပြီးတော့ဝင်တိုက်ခဲ့တာပါ။လူတွေကိုယ်နိုင်ငံအတွက်တိုက်ပွဲဝင်ရင်သေဆုံးနေရပါတယ်။ဒါပေမဲ့တေချာတာကတော့ကျွန်တော်တို့နိုင်ပါပ
ါကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့စီးရင်နေရတော့ရုရှားကယူကရိန်းပေါ်ကျူးကျော်စစ်ကြောင့်ယူကရိန်းနိုင်ငံကကလေး3000ကျော်လောက်အိုးအိမ်စွန့်ခွာထွက်ပြေးနေကြပါတယ်ခင်ဗျာ
ကိုရနိုင်ပါရှင်အခုတော့ပြည်တွင်သတင်းတွေဖတ်ဆက်ရအောင်ပါအမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA မိုင်းလာအဖွဲ့မတိုင်ခင်ကလေးက UWSP ဝါပြည်သွေးစီညီရေးပါတီကဝါပြည်နယ်တည်ထောင်ဖို့ကိုဆွေးနွေးညှိနှိုင်းတာတွေရှိခဲ့ပါတယ်ဒီလိုပြည်내သက်မှတ်ရေးကိုပိုင်အုပ်ချုပ်ခွင့်ရသေးတဲ့သက်မှတ်ရေးဆွေးနွေးတဲ့အပေါ်နိုင်ငံရေးသုံးသပ်သူတွေကဘလို့အမြင်ရှိပါသလဲရန်ကုန်ကလာတဲ့သတင်းမှဆုမုံကတင်ပြထားပါတယ
်အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA မိုင်းလာအဖွဲ့ဟာစနေနေ့ကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတော့နောက်ရက်တွေမှာတော့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့တွေနဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲတွေမှာအဓိကဆွေးနွေးခဲ့တဲ့အချက်တွေကိုဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့ NNDAA မိုင်းလာအဖွဲ့အထွေထွေအတွင်းရေးမှူးဦးကြည်မြင့်က VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ
။ဒီဘက်ကတော့ဒေတာပူပြင်းရင်းနဲ့ကျွန်တော်တို့ကိုပိုင်အုပ်ချုပ်ခွင့်ရဒေတာတို့ကိုဖေးအောင်ကျွန်တော်တို့အဲ့လိုပြောင်းစုထားတာပါ။ဒီကတော့ပေးမယ်ဥပဒေနဲ့ဒီကစီဥပဒေနဲ့ပြည်အမအပေါ့တော့သူအရင်ကအခြေခံစီဥပဒေဆက်မှဆူဆင်းတယ်လူမျိုးကလောက်ဘယ်လောက်ဘယ်လောက်ဆက်မှပြီးမှလုပ်နေမယ်လေ
ဒေတာဖွံ့ဖြိုးရေးအနေနဲ့ဒေတာရင်းစိုက်ပျိုးရေးလုပ်ငန်းနောက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးနဲ့ခရီးသွားလုပ်ငန်းတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြောင်းလည်းပြောပါတယ်ဘောဇုံမူကြီးမဲအောင်လိုင်းက NDAA မိုင်းလာကိုယ်စားလှယ်ဖွဲ့နဲ့တွေ့ဆုံစဉ်မှာငြိမ်းချမ်းရေးပညာရေးကျန်းမာရေးစီးပွားရေးကိစ္စရပ်တွေပါဝင်ပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းစစ်ကောင်စီကထုတ်ပြန်ထားပါတယ်။မိုင်းလာဖွဲ့ဟာ2016ခုနှစ်မှာကျင်းပတဲ့ပထမအကြိမ်27ရာစုပင်လုံညီလာခံမှာလဲကိုပိုင်အုပ်ချုပ်ခွင့်ရဒေသဖွဲ့စည်းနိုင်ရေးအတွက်တောင်းဆိုခဲ့ပါတယ်။မေလ30ရက်နေ့ကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံချိန်မှာ UWSA ဝါပြည်သွေးစည်းညီညွတ်ရေးပါတီဘက်ကလည်းဝါအမျိုးသားပြည်နယ်တည်ထောင်ဖို့တောင်းဆိုထားပါတယ်။စစ်ကောင်စီဘက်ကတော့ UWSA ရဲ့တောင်းဆိုချက်အပေါ်မူရလက်ခံကြောင်းနဲ့ဆွေးနွေးပြီးရရှိထားတဲ့သဘောတူညီချက်တွေကိုလာမယ့်လွှတ်တော်မှာအတည်ပြုသွားမှာဖြစ်ကြောင်းစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကဒီလတရက်နေ့မှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNND ရဲ့အထွေထွေအတွင်းမှုဆိုင်လိတ်ကတော့ဒီလိုညှိနှိုင်းမှုမျိုးတွေအတွက်လူထုလူဒန်းစားအားလုံးပါဝင်နိုင်တဲ့စစ်မှန်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ရက်ဖြစ်လာဖို့လိုအပ်တယ်လို့သူ့အမြင်အခုလိုပြောပါရစေ
2008အောက်မှာစဉ်းစားနေတဲ့ချက်တွေ2008ပြီးထက်ချက်ရသွားနေတဲ့ကိစ္စတွေဟာဘယ်လို့မှလူထုရဲ့ဆန္ဒနဲ့တက်ဆက်ထဲကြမှာမဟုတ်ပါဘူးအဲ့ဒီချင်းချင်းကိုအကောင့်ထဲပေါ်ဖို့ဆိုလို့ရှိရင်လူထုလူဒန်းစားအကုန်လုံးပါဝင်နိုင်တဲ့စစ်မှန်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ရက်ပေါ်ပေါက်မှဖြစ်မှာပါအဲ့ဒီနိုင်ငံရေးဆွေးနွေးပွဲကိုမပေါ်ဆောင်နိုင်ပဲနဲ့ရေကောက်ပွဲလိုဟာမျိုးဓမ္မမဟုတ်ဆွေးနွေးညှိနှိုင်းမှုလိုဟာမျိုးလောက်နဲ့မရောရစီလူတဲ့အဖြစ်မျိုးလောက်နဲ့ကတော့ကျွန်တော်ဖြေရှင်းလို့မရပါဘူ
းရခိုင်ပြည်နယ်မြေပုံမြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကလည်းသူ့အမြင်ကိုအခုလိုသုံးသပ်ပါတယ
်အမှန်ကချမ်းပြည်နယ်ရဲ့ပြည်ထောင်ချမ်းပြည်နယ်မှာရှိတဲ့လူမျိုးပေါင်းနဲ့ပါတီပေါင်းစုံတော်လိုင်းတဲ့နိုင်ငံတွေကအဆောက်အအုံနဲ့အရမ်းရခိုင်ချင်းပါစီရမှာသူကတော့သူအစွန်ပြတာကအကောင်းဆုံးလို့ဆိုချင်တယ်။ခုဖြစ်နေတဲ့ရောနိုင်ငံတကာမှာမှဖြစ်နေတဲ့ပြည်ထောင်စုကို training ကိုအကောင်းဆုံးအဲဒီစစ်စစ်ကိုဖြစ်သွားတဲ့အခြေအနေမျိုးတစ်ခုကိုကြောင်းမှပြန်ပြီးတော့မြန်မာပြည်အစအာရီယူကောက်ပွဲအစအဲလိုလုပ်ပြီးနိုင်ဖို့သူတို့ပြောကောင်းပါတယ်။အဲလိုမျိုးပဲတော့ပြတ်နိုင်လို့ဒီလက်ဘူးတက်ပြီးတော့ဖြည့်ရှင်းမယ်ဆိုရင်တော့ဒါပြောမှအဖြေကောင်းရလာမယ်လို့ဒီလိုပဲပြောချင်ပါတယ်။
UWS ရဲ့ဆွေးနွေးပွဲအပြီးမှာတော့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကစစ်ကောင်စီနဲ့ဆွေးနွေးညှိနှိုင်းအပေးယူလုပ်တာတွေကတရားမဝင်ကြောင်းနဲ့အတိအမှတ်ပြုလက်ခံမှာမဟုတ်ကြောင်းထုတ်ပြန်ခဲ့ပါတယ်။စစ်ကောင်စီဥက္ကဋ္ဌနဲ့စစ်ကောင်စီရဲ့ညီညာရေးဆွေးနွေးရေးအဖွဲ့တွေဟာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS မွန်ပြည်သက်ပါတီ NMSP ကရင်ညီညာရေးကောင်စီ KNU နဲ့ KNLAPC ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP နဲ့အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA မိုင်းလာအဖွဲ့တို့နဲ့တွေ့ဆုံထားပြီးဖြစ်ပါတယ်။စစ်ကောင်စီဥက္ကဋ္ဌရဲ့ညီညာရေးဆွေးနွေးမှုကမ်းလှမ်းချက်ကိုတော့ NCA လက်မှတ်ထိုးထားတဲ့အဖွဲ့5ဖွဲ့နဲ့လက်မှတ်ရေးမထိုးထားတဲ့အဖွဲ့3ဖွဲ့ကလက်ခံထားတာပါ။
ရှမ်းကုန်ကပေးပို့ထားတဲ့တင်ကိုတော့မဆူမုံကတင်ပြသွားတာပါရှင်။အခုတော့ရခိုင်ပြည်နယ်အတွင်းကကိုဗစ်ကာကွယ်ဆေးထုတ်အစီအစဉ်ကြောင်းတင်ပြချင်ပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့အခြေခံပညာမူလတန်းကျောင်းသူကျောင်းသားတွေကိုဒီလအစောပိုင်းကစပြီးတော့ကိုဗစ်ကာကွယ်ဆေးတွေထိုးပေးနေပါတယ်။လက်ရှိရခိုင်ပြည်နယ်မှာကိုဗစ်ပူးစက်မှုတွေကမရှိသလောက်နည်းနေပေမဲ့လို့ကိုဗစ်စီကံတွေကတော့ဆက်ပြီးတော့ရှိနေဆဲဖြစ်ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ရန်ကုန်လာတဲ့ကိုရဲမုံကတင်ပြထားပါတယ်။
ရခိုင်ပြည်နယ်မှာရှိတဲ့အသက်9နှစ်ကနေ12နှစ်အထိအခြေခံပညာမူလတန်းအဆင့်ကျောင်းသူကျောင်းသားတွေကိုပြီးခဲ့တဲ့ဇွန်လ2ရက်နေ့ကတည်းကကိုဗစ်ကာကွယ်ဆေးတွေထိုးပေးနေပါဗျ။တရုတ်နိုင်ငံကလာတဲ့ Sinopharm ကိုဗစ်ကာကွယ်ဆေးတွေကိုထိုးပေးနေတာဖြစ်ပြီးတော့ဆေးထိုးပေးဖို့ကျောင်းသူကျောင်းသားစုစုပေါင်း 36,000 ကျော်လောက်အထိရှိတယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရဥလာသိန်းကပြောပါဗျ
။ကိုဗစ်ဆေးကအခုကျွန်တော်တို့ကပေါ့အသက်9နှစ်ကနေ12နှစ်မူလတန်းအဆင့်ကျောင်းသူကျောင်းသားတွေကိုဒိုလာနေရနေရနေပြီးတော့စထိုးတယ်။အဲထိုးတော့ဒီကျောင်းသူကျောင်းသားနဲ့ပတ်သက်ပြီးတော့ဟိုပညာရေးဌာနကတော့အားလုံး 36,000 လောက်ရှိမယ်လို့သူတို့ခန့်မှန်းထားပါတယ်။အဲဒါခန့်မှန်းထားတာပေါ့နော်။ဆိုတော့ထိုးတာတော့နေတိုင်းထိုးနေတယ်။အဲထိုးနေတဲ့နေတိုင်းစီရင်နေရတော့ကရှိတာတော့ကျန်းမာရေးမှာရှိမှာပေါ့နော်။ဆိုတော့ဒီထိုးတဲ့အခါမှာလည်းဆေးကတော့ကစိုင်းနိုဖန်ဆေးကိုထိုးတယ်။အကြောင်းလဲဆိုတော့ FDA ကဒီ9နှစ်နဲ့7နှစ်ကလေးတွေကိုထိုးဖို့အတွက်ဆိုင်နိုဖန်ဆေးကိုတင့်တော်တယ်လို့ဒါခွင့်ပြုတယ်နော်အဲဆိုတော့အဲ့ဒါအကြောင်းဒီဆိုင်နိုဖန်ဆေးကိုထိုးပေးနေတယ
်အသက်9နှစ်အထက်ကလေးငယ်တွေကိုအခုလိုကိုဗစ်ကာကွယ်ဆေးတွေထိုးလို့အဆင်ပြေပါမလားဆိုပြီးတချို့ကျောင်းသားမိဘတွေကြားစိုးရိမ်မှုတွေလည်းရှိနေကြပါတယ်ဒါပေမဲ့လည်းအများစုကတော့ဆေးထိုးဖို့သဘောတူကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်ကိုဗစ်ကာကွယ်ဆေးကြောင့်ကျောင်းသူကျောင်းသားတွေဖျားနာတာတွေရှိလာခဲ့ရင်လည်းကျမအိဌာနကနေတာဝန်ယူစောင့်ရှောက်ပေးမယ်လို့လည်းပြည်내ကောင်စီပြောခွင့်ရဦးလာသိန်းကဆက်ပြီးပြောပါတယ
်။ဒါတော့ကျွန်တော်တို့ခုလက်ရှိမှာတော့ကျွန်တော်တို့အဲ့လိုမထူးခြင်းမှုဆိုတဲ့ complaint တော့မတွေ့ဘူး။ပြီးတော့ဒီဆေးထိုးတဲ့မူဝါဒမှာလည်းမဖြစ်မနေထိုးရမယ်လို့တော့ကမဟုတ်ဘူး။အဲ့ကလေးမိဘကနေပြီးတော့မထူးခြင်းမှုဆိုရင်လည်းဒါသူတို့သဘောပေါ့နော်။အဲဒါတော့ကမထူးပြီးဘူးပေါ့။ဆိုတော့တော်တော်များများကတော့ထိုးချင်ကြတယ်။မိဘတွေကတော့ကစစ်ထိုးမဲ့အဲ့နေ့ကိုမိဘတွေကိုတခါတည်းအသိပေးတယ်အဲ့လိုစစ်ထိုးပြီးသွားတဲ့အခါကျတော့လေဒီစစ်ထိုးတဲ့ကျောင်းသားရဲ့မိဘဖုန်းနံပါတ်တွေကိုအပြည့်စုံယူထားတယ်သုံးတရားဒီကလေးကအိမ်ရောက်တော့မှနေမကောင်းတာဖြစ်တယ်ဖြားတာဖြစ်တယ်တခုခုဆိုလို့ရှိရင်ဒါကြောင့်ကိုပြန်သတင်းပို့ရမယ်ကျန်းမာရေးဌာနကလိုက်ပြီးတော့စောင့်ရှောက်ပေးမယ်စစ်ထိုးလူဖြစ်တာလားတခြားကြောင့်ဖြစ်တာလားဆိုတဲ့သဘောမျိုးပေါ့ဒီနေ့ထိတော့အဲ့လိုပြဿနာသုံးတရားမရှိသေးပါဘူး
ရခိုင်ပြည်နယ်အတွင်းမှာကိုဗစ်ကူးစက်မှုတွေအခုအခါမရှိသလောက်နှဲပါနေပေမဲ့ကိုဗစ်စီကံတွေကိုတော့ပြည်ထောင်စုကတတ်မှတ်ပေးရတဲ့အတိုင်းရှိနေသေးတယ်လို့လည်းဦးလာသိန်းကပြောပါရယ
်ရခိုင်ပြည်နယ်ရဲ့လက်ရှိကိုဗစ်အနေအထားကကျွန်တော်တို့မရှိတဲ့ရဲ့များပါတယ်ရှိတဲ့အခါလဲအဲတရားတို့အဲ့လိုတွေ့ပါတယ်တွေ့တဲ့ဟာတော့ကျွန်တော်တို့ဘယ်မှာတွေ့တယ်လဲဆိုတော့လေးရှိဖို့အတွက်စစ်ဆေးတဲ့နေရာအခုအခြေခံထားပြီးတော့ကျွန်တော်တို့အဲ့ဒီကနေဒီနေ့ကောက်ရတာဖြစ်ပါတယ်လက်ရှိနေသားအနေနဲ့ကတော့ကတိရခိုင်နှုန်းအောက်မှာပဲရှိပါတယ်တိရခိုင်နှုန်းတော့မရှိပါဘူ
းရခိုင်ပြည်နယ်မှာပြီးခဲ့တဲ့2023ခုနှစ်အောက်တိုဘာလကစတင်ပြီးတော့အသက်12နှစ်အထက်အလယ်တန်းနဲ့အထက်တန်းကျောင်းသူကျောင်းသားတွေကို Sinovac COVID ကာကွယ်ဆေးတွေထိုးပေးခဲ့ပါတယ်လက်ရှိကျောင်းဖွင့်ရသည်မှာ COVID ကူးစက်မှုတွေမဖြစ်လာရအောင်ကျောင်းသူကျောင်းသားတွေကိုကိုဗစ်စီးကန်းနဲ့အညီတက်ရောက်ကြဖို့ဆောင်ရွက်ထားတယ်လို့လည်းစစ်ကောင်စီတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ရှိခိုင်ပြည်နယ်ထဲကကျောင်းနေမှာကိုဗစ်ကာကွယ်ဆေးထိုးအစီအစဉ်ကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုရဲမုံကတင်ပြသွားတာပါ။ VOA မြန်မာပိုင်းရဲ့ပုံထုံနဲ့မနက်ဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းပေးနေပါတယ်။ VOA ကထုတ်လင်းထားတဲ့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့ website စာမျက်နှာမှာစာသားနဲ့လည်းဖတ်ရှုနိုင်ပါတယ်။ကျမတို့ VOA ကထုတ်လင်းပေးနေတဲ့ကြမ္မာရေးသိပ္ပံနဲ့ဤပညာ ဘလော့ဂါတွေပြောသမျှအမျိုးသမီးကဏ္ဍမြန်မာအရေးသုံးသပ်ချက်စတဲ့သတင်းပတ်ဆင်ကဏ္ဍတွေကိုနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ VOA ရဲ့အင်တာနက်စာမျက်နှာမှာဖတ်ရှုနားဆင်နိုင်ပါတယ်
ဒရင်မန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်ပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ပုံတွင်းနဲ့မနက်ပိုင်းအစီအစဉ်တွေကိုတော့လိုင်းတိုမီတာ30နှစ်40 50နဲ့လိုင်းလာမီတာ190တို့ကနေဆက်ပြီးတော့တင်ဆက်နေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့မြင့်ကွင်းကျဲမဆုကဘာတလွားခီသွားစားတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်အရင်ဆုံးတော့အမေရိကန်ပြည်ထောင်စုကတနက်ပစ်ခတ်မှုတွေနဲ့ပတ်သက်ပြီးတော့တင်ပြပေးချင်ပါတယ်ဒီအမေရိကန်ပြည်ထောင်စုမှာမကြာသေးခင်ကစပြီးတော့တနက်ပစ်ခတ်မှုတွေဆက်တိုက်ဖြစ်ပွားနေတဲ့အတွက်ဒီတစ်ပတ်ထဲမှာပဲလွတ်တော်မှာပါဒီတနက်ထိန်ချုပ်ရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးနေကြပါတယ်။အဲ့ဒီတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီ VOA မြန်မာပိုင်းရဲ့အကြီးတန်းသတင်းထောက်ဦးကျော်စန္ဒာကိုမင်းမြန်တင်ပြချင်ပါတယ်ရှင်။ဟုတ်ကဦးကျော်စန္ဒာရှင်ဟိုဒီအမေရိကန်ပြည်ထောင်စုမှာလက်တလောတနက်ပစ်ခတ်မှုတွေကဟတ်စိတ်စိတ်ဖြစ်လာပါတယ်ပြီးတော့လွန်ခဲ့တဲ့10နှစ်လောက်ကစရင်တော့ဟို43ရာခိုင်နှုန်းထိတိုးလာတာပေါ့နော်။ဒါမနစ်ကတဲ့စရင်တော့14ရာခိုင်နှုန်းတိုးလာပါတယ်။ဒါဟိုတားဆီးဖို့ရောမဖြစ်နိုင်ဘူးလားရှင်။တားဆီးဖို့ဘယ်လောက်ခက်ခဲနေပါလဲ
။ကျွန်မဦးဆုံးကတော့အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်1ကိုစပြီးပြောရမယ်ထင်ပါတယ်။အဲ့ဒီပြင်ဆင်ချက်အမှတ်1မှာသနက်ကင်ကိုခွင့်ပြုထားတယ်လို့သူကပြောကြပါတယ်။အဓိကသူတို့ခွင့်ပြုထားတာကတော့တကယ် well regulated militia စီကံတင်ကြထားတဲ့အဖွဲ့အစည်းတစ်ခုကသူတို့ state ရဲ့ security အတွက်ပြည်နယ်လုံခြုံရေးအတွက်လူတွေကသနက်ကင်တွေဆိုရင်အဲ့ဒီဟာကိုတားဆီးပိုင်မရှိဘူးလို့အဲ့ဒီအမေရိကန်ဖွဲ့စည်းပုံပြင်ဆင်ချက်အမှတ1မှာပြဋ္ဌာန်းခဲ့ပါတယ်။ဆိုတော့အဲ့ဒီဟာကိုခင်ဗျာအဲ့ဒါကိုအကြောင်းပြပြီးတော့လူတွေစနက်ခိုင်နေရတာဖြစ်ပါတယ်ဆိုတော့ဒီဟာမှာမဖြစ်တဲ့နိုင်မဖြစ်အောင်ဆိုပြီးတော့ဖြစ်လာရပြီးထိန်းချုပ်ဖို့ကြိုးပမ်းမှုတွေကအဲ့ဒီကလေးကနောက်ပိုင်းမှာရှိလာခဲ့ပါတယ်အထူးသဖြင့်ထင်ရှားရတဲ့ဗကြခင်ဟာပြောမှဆို2008မှာဒါစနက်ထိန်းချုပ်ရေးပေါ်လေ regulation တခုကိုဒီ Washington DC မှာကြီးရဲ့ district of columbia မှာလွတ်ဖို့ဆိုပြီးတော့သူတို့စီစဉ်ပါတယ်ဆိုတော့ဒီကိစ္စကဘုတရားရုံးကိုရောက်သွားတာတရားရုံးချုပ်ကဒါကိုတရားသူကြီး9ယောက်ကပယ်ချတယ်ဖွဲ့စည်းပုံနဲ့မကိုက်ညီဘူးလူတားဆီးခြင်းဟာဆိုတော့4ယောက်ကသာအတည်ပြုတယ်ဒါတရားသူကြီးစကာလာလက်ထက်တုန်းကအဲ့ဒါပြတ်သွားခဲ့ပါတယ်ဆိုတော့အလားတူသော်ပဲ2012မှာဆန်ဒီဟုတ်မှာအဲ့လိုပဲအကြောင်းမှာပြစ်ခတ်မှုဖြစ်တော့ကလေးတွေ30လောက်သေးတယ်အဲ့ဒီခါမှာလည်းပဲသူတို့ပြင်ဆင်ချက်ဥပဒေလုတ်ပါတယ်ဒါကကြတော့ဆီနစ်မှာအထက်လွှတ်တော်မှာဆီနစ်မှာလုတ်တယ်ဆီနစ်မှာလို့ရတာပထမတစ်ခုကတော့ဒါ automatic စနစ်တွေပေါ့လေအဲ့ဒါမောင်းနေတဲ့ကိုထိန်းချုပ်ဖို့လုတ်တယ်နောက်တစ်ခုကတော့အစရကန်တာဘူနောက်ကြောင့်ကို check လုပ်ဖို့ဆိုရယ်လုပ်ပါတယ်ဆိုတော့ဒီဟာလည်းပဲ signature လွတ်တော်မှာတူမပောက်ခဲ့ပါဘူးအဓိကအချင်းကမဲအရေးအတွက်အလုံးလောက်မရဘူးလို့ပဲဒီမှာအကြံပြင်ပြောချင်ပါတယ်ဒါပေမဲ့လည်းအဲ့ဒီဟာတွေမအောင်မြင်ခဲ့မဲ့တချို့ပြည်နယ်တွေကတော့ပြည်နယ်လိုက်ကန်တာခဲ့တယ်ဥမာဒါ New York တို့ဒါ Maryland ပြည်နယ်တို့မှာဆိုရှင်စနက်ကိုအဲ့လိုအရန်ကရောဝယ်လို့မရဘူးနောက်ကြောင့်ကိုဆစ်ဆင်းမဲ့ရာဇဝမှုကင်းကင်းဆိုပြီးတော့သူတို့လုခဲ့တာရှိပါတယ်။ဒါပေမဲ့ယူဖို့ကောင်းတာကကျွန်တော်မိတ်ဆွေတယောက်ပဲအဲ့ Maryland မှာနေတယ်သူကအဲ့ဒီဥပဒေကိုတရားဖတ်ပြီးတော့ဘလောက်တောင်ခက်ခဲလဲဆိုပြီးသူကစနက်ဆိုင်ဆိုင်တော့ပြီးတော့သူကစနက်လက်ကိုလည်းဒါကောင်ကဝယ်ခြင်းနဲ့ဆိုပြီးတော့မိကြီးလိုက်တဲ့ခါဘာမှကတ္တကတ္တမဖြစ်ဘူးသူပုံစံတစ်ခုဖြေခိုင်းတယ်ဘာလို့ဖြစ်ရအဲ့ဒီမှာဖြစ်ရထူးခြားတဲ့ဒုက္ခတော့သူပြောတယ်ဒါလာတီနိုမဟုတ်ဘူးအာရှတိုင်းသားဖြစ်တယ်ပညာဖြစ်ရတယ်အဲ့ဒီဟာတွေဖြစ်ပြီးတော့သူရဲ့ဟိုဟာကလိုက်ရှင်ကိုယူရဲဆစ်ဆစ်ပြီးတော့အဲ့ဒါပတ်စံပေးတော့ This is yours မင်းစနဘယ်ယူတော့ဆိုတော့အဲ့လိုလွယ်လွယ်ကူကူရွယ်လွယ်ရတယ်တွေ့ရပါတယ်ဆိုတော့အဲ့လိုထိန်းချုပ်လာခဲ့ပြီမဲ့လည်းပဲဥပဒေမအောင်မြင်သေးတော့ဒီလိုတိုက်ခတ်မှုတွေဆက်လက်ဖြစ်နေသေးတယ်လို့ပြောမှာ
ဟုတ်ကဲ့ပါရှင်ဟိုဟာဒီအမေရိကန်ရဲ့ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာလည်းတနက်ကင်ဆောင်ခွင့်ကိုခွင့်ပြုထားပါတယ်ရှင်ဒီတော့ဒီတနက်ကိုထိန်းချုပ်မယ်ဆိုရင်ရောဒီအခြေခံဥပဒေကိုဆန့်ကျင်ရမရောက်ဘူးလားရှင်
ဒီကအဲ့ဒါကိုပဲထောက်ပြနေရတာပဲတနတ်ထင်းချိုးကြီးကိုကန်ငွေတဲ့လူတွေပေါ့လေအထူးသဖြင့် Republican ကပါတီဝင်တွေ Republican အမတ်တွေက Senators တွေအားလုံးအဓိကထားပြီးကန်ငွေကြပါတယ်သူတို့ကတနတ်ကအကြမ်းဖက်တာမဟုတ်ဘူးလူကအကြမ်းဖက်တာအဲ့တော့လုံခြုံရေးကိုအဓိကထားပါလူတွေကိုစီကံရှောင်လို့ပါသူတို့ကတနတ်ကိုသူတို့ခွင့်ပြုချင်တာက Law Abided Citizens တွေကိုင်တာပဲဒီလိုလူတွေစီကတနတ်ကိုလူယူလိုက်ခြင်းအပြင် American ပြည်ထောင်စုကပိုးပြီးလုံခြုံမသွားဘူးဆိုပြီးတော့ပြောတယ်အခုမကြသေးခင်ကဖြစ်တဲ့ ေချန်ကလေးပြစ်ခတ်မှုပြီးမှတက်ဆက်ပြည်နယ်ကဂါဗနာတက်ခရုစ်ကိုရင်ကပြောတယ်အဲ့ဒါအဲ့ဒီစီတီဇန်တွေကသနတ်လူတို့မလုံးညို့မှုဆိုပြီးပြောတယ်တခါအဲ့ဆနစ်မှာအင်အားကြီးတဲ့ဒက်မစ်ရှယ်နာ sorry ဘာမစ်မကော်နာမစ်မကော်နာလို့ပုဂ္ဂိုလ်ကလည်းပဲဒီဟာလူရဲ့စိတ်ပိုင်းဆိုင်ရာလူရမယ်လူငယ်ကိုပူပြီးတင်းကြရမယ်အဲ့ဒါတွေကအဓိကပြောကြပါတယ်ဆိုတော့ဒီဥပဒေနဲ့စိတ်ပြီးတော့မဆိုင်ဘူးဆိုပြီးတော့သူတို့ပြောနေကြတာတွေ့ရပါတယ်နောက်တစ်ခုကလည်းပဲအဲ့သူတို့လွှတ်တော်မှလည်းပဲမဲနဲ့ပတ်သက်ပြီးတော့သူတို့အများနဲ့ပယ်ချတာပေါ့လေအဲ့ဒီဟာတွေတော့ရှိနေပါတယ
်ဟုတ်ကဲ့ပါရှင်ဟိုဟာဒီလိုဆက်တိုက်ဆိုသလိုပြစ်ခတ်မှုတွေဖြစ်နေတော့သမ္မတဂျိုးဘိုင်ဒန်ကိုရိုင်းကမောင်းပြန်တနတ်တွေမရောင်းဖို့တကယ်လို့ဒီမောင်းပြန်တနတ်တွေကိုမရောင်းဖို့မလုပ်နိုင်ဘူးဆိုရင်တော့မှတနတ်ဝယ်ယူနိုင်တဲ့အသက်ကို18ကနေ23အထိတိုးပြီးတော့တတ်မှတ်ပေးဖို့ဆိုပြီးတော့ဒီတောင်းဆိုနေတာတောင်းဆိုနေပါတယ်ရှင်ဒီလိုတနတ်ကင်ဆောင်ခွင့်ထိန်းချုပ်ရေးကိုဥပဒေနဲ့ပြင်ဆင်နိုင်မယ့်နည်းလမ်းကိုရှိပါလားရှင်
အဓိကကတော့ဥပဒေပြင်ဆင်ဖို့ကတော့လွှတ်တော်ကအထက်လွှတ်တော်ကမဲခွဲတဲ့နေရာမှာအထက်လွှတ်တော်မှာကမဲက50-50ဖြစ်နေတယ်။ဆိုတော့ဒီဥပဒေကိုတင်မဲ့ဆိုရင်အဲ့အခုလည်းပဲတင်ဖို့လုံတာ5ခုတောင်ရှိပါတယ်။ကျွန်တော်စနတ်ထိန်ချုပ်တာတို့နောက်ကျောင်းရာဇဝင်ရာဇဝမှုပြင်မှုကင်းမကင်းစစ်ဆေးတာတို့စသဖြင့်ပေါ့လေ။နောက်စနတ်ကိုလုံလုံညွန့်ညွန့်ကင်ဖို့နောက်မဂ္ဂဇင်းမောင်းညံတဲ့ဒီအီဂိုစစ်ဆေးဖို့အဲ့ဒီဟာတွေကတော့တင်တော်လဲပဲအဲ့50အထက်လွှတ်တော်မှာလူ50နဲ့တယောက်ကထောက်ခံပြီးတိုင်အောင်ကံွက်တဲ့ဟာအဲ့ဒါဖီလစ်ဘတ်စတာဆိုတာရှိတယ်။အဲ့ဒီဖီလစ်ဘတ်စတာဆိုတာကံွက်ပြီးတော့လေကျော်ရှိပြီးတော့ကံွက်တဲ့စကားပြောနေဆုံးဖြတ်မဲ့အချိန်မှာအဲ့တော့အဲ့လိုဟဲ့လိုမပြောနိုင်တော့လို့အမင်းပြဖို့အတွက်တော့စင်းနေလွတ်တော့အမ60ကကံွက်မှရမယ်။ဆိုတော့အဲ့ဒီ60ထိကသူတို့ရနိုင်ဖို့အချိန်တင်မရှိပါဘူး။အဲ့ဒီဟာကိုကြည့်မယ်ဆိုရင်တော့ဒါသိအလားလားမကောင်းဘူးလို့ပြောပါလိမ့်မယ်။ခုနပြောသလိုပဲလူတွေကလည်းပဲဒီသပန်းကြောင်းကိုကြည့်မယ်ဆိုရင်လည်းဒီအမေရိကန်မှာကလူလေးစဒီဘူရောက်လာခါကလည်းခရဲကပါပဲအဲဒီလူဖြူတွေကဒီဌာနေတိုင်းရင်းသားတွေရဲ့နေရာတွေကိုသူတို့ဝင်ယူတယ်အဲ့ခါမှာစနန်းနဲ့လောက်ရတယ်တိုင်းရင်းသားတွေတိုက်တာစနန်းနဲ့ခုခံရတယ်စနန်းရင်ကြီးမှုကအေကရာဆလာတယ်နောက်လွတ်လပ်ရေးတိုက်ပွဲပြီးတဲ့အခါမှာပူချန်တဲ့စနက်တွေကိုမလိုတော့ဘူးဆိုစနက်ကုမ္ပဏီကစနက်ဆက်ထုတ်တယ်ဆက်ထုတ်ပြီးတော့ဒီဟာကိုဈေးကွက်တင်ပြီးတော့ရောင်းစားရတယ်ဆိုတော့ဒီခါဆက်ပြီးတော့စနက်ကိုကြော်ညာပြီးတော့ဖြစ်လာတာတော်လေးတော့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဥကျော်ဇနာရှင်ဖို့ကျမတို့ဟိုဟာစက္ကန့်30လောက်တော့ကျန်ပါသေးတယ်အဲ့တော့ဒီအမေရိကန်မှာဒီတနတ်ကင်ဆောင်ခွင့်ထိန်းချုပ်ရေးရှေ့အလားလာနဲ့ပတ်သက်ပြီးတော့အကဲ့အနေနဲ့ဘယ်လိုမြင်ပါလဲရှင
်ဒီဟာကိုတားနိုင်ဖို့ကတော့ကျွန်တော်ထင်တာကျွန်တော်အထင်ပြောရင်တော့ဒီတနတ်ကင်တဲ့ issue ဟာတနတ်ကိုထောက်ခံခြင်းအပြင်ရွေးကောက်ပွဲမှာရှုံးသွားနိုင်တယ်ဆိုတော့တနတ်ပြဿနာဟာရွေးကောက်ပွဲအတွက်အဆုံးဖြတ်ပေးမယ့်ပြဿနာတစ်ခုဖြစ်လာရင်တော့တမျိုးတမျိုးဖြစ်လာပါလိမ့်မယ်။ဒါပေမဲ့အခုမကြခင်လောက်လာမယ်ရပ်ဖြတ်ရွေးကောက်ပွဲအတွက် midterm elections အတွက်ကြည့်မယ်ဆိုရင်သုံးသပ်တွေပြောနေတာကစနတ်ကိစ္စဟာအဓိကပြဿနာမဖြစ်လာနိုင်ဘူး။သူတို့ဟာဒါ bread and butter issue လို့ခေါ်တယ်။ဓာတ်ဆီဈေးတက်တာတို့ဒါကုန်စည်နှုန်းစားသောက်ကုန်စည်တက်တာတို့နှုတ်ပုတ်ဈေးတက်တာတို့ဒီဟာတွေအဓိက issue ဖြစ်လာတယ်ဆိုတော့ဒါကိုပဲအဓိကထောက်ပြပြီးတော့အခုလက်ရှိ Democrat Party တောင်မှအင်အားနည်းပြီးတော့ Republican ဘက်ကအင်အားပိုကောင်းမဲ့သဘောရှိနေပါတယ်ဆိုတော့ကျွန်တော်ထင်တယ်အလံဝေးလင်းဦးမယ်ထင်ပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ပါဟုတ်ဦးကျော်ဆန္ဒကျေးဇူးအများကြီးတင်ပါတယ်ရှင်အခုတော့ဒီအမေရိကန်တနတ်ထိန်းချုပ်ရေးပြီးမှာတော့ဒီအာနိုင်ငံအရှိချမ်းမှာရုရှားထိုးစစ်ယူကရိန်းခုခံမှုကြိုးပမ်းနေတဲ့ဆိုရှယ်မီဒီယာဝါလူကြီးများတဲ့သတင်းတို့အကြောင်းတင်ပြပေးချင်ပါတယ်။မအေးသနာကျော်ကတင်ပြထားပါတယ်ရှင်။
ယူကရိန်းနိုင်ငံအရှိပိုင်းမှာဖိကိုက်နေတဲ့ရုရှားတပ်တွေကိုယူကရိန်းတပ်တွေကလည်းတပ်နိုင်သမျှတားဆီးနိုင်မှုစ조사နေကြတာပါ။ယူကရိန်းစစ်သားတွေကသူတို့တန်ကားတွေကိုရုရှားဝင်ဟင်ကင်းလှည့်မှုတွေကနေမမြင်ရအောင်တပ်ပင်တွေအောက်မှာဖွက်ထားတာဖြစ်ပါတယ်။တပ်ကိုက်တွေကိုခုတ်ပြီးတော့ကားတွေဖုံးသွားအောင်နောက်ပြီးတော့အပြောက်တံတွေကိုလည်းတစ်ခတ်တွေနဲ့ရောရှက်ပြီးတော့မမြင်ရအောင်လှုပ်ထားကြပါတယ်။နိုင်ငံအရှိပိုင်းက Syria Verodonex မြို့နောက်ပြီးတော့ Lissy Chunks မြို့တို့ကိုတိမ်ပို့စူးစမ်းနေတဲ့ရုရှားတပ်တွေကိုယူကရိန်းတပ်တွေဖျက်တိုက်နေတာပါ။အဝေးကနေလည်းလက်နက်ကြီးတွေနဲ့ဖြစ်သလိုတိုက်ပွဲတို့တင့်ကားတွေနဲ့ရန်သူကိုအမြန်တိုက်ပြီးပြေးကြတာမျိုးတွေလည်းလုပ်ပါတယ်။ဒီ Donbas ဒေသကတိုက်ပွဲတချို့မှာတော့ရုရှားဘက်ကနေတင်းယူထားလိုက်တယ်ဆိုရယ် T-80 တင့်ကားတွေတုံးပြီးတော့ယူကရိန်းတပ်တွေပြန်ပြီးတော့တိုက်နေကြတာပါ။ယူကရိန်းနိုင်ငံရဲ့စစ်မှုဖွံ့ဖြိုးတဲ့ Donbas ဒေသတစ်ခုလုံးကိုတိမ်ပို့ရုရှားအစိုးရရဲ့ရည်မှန်းချက်အရဆိုရင်ဒီ Serious Vero Donets မြို့ကိုတင်ပိုက်ဖို့ကတိတ်ကိုအရေးကြီးလာတာဖြစ်ပါလေ နောက်ကိုရီးယားနိုင်ငံကတနင်္ဂနွေနေ့ကဒုံဂျီဆန်တပ်ဖွဲ့ကိုတုံ့ပြန်ပြီးတော့နောက်တစ်နေ့တနင်္လာနေ့ဇွန်လ6ရက်နေ့မှာပဲအမေရိကန်နဲ့တောင်ကိုရီးယားဖူးရဲစစ်ရေးလေ့ကျင့်ပြီးတော့ပယ်ရင်တပ်ဒုံဂျီရှစ်ဆင်ပြစ်လွတ်ခဲ့ပါတယ်။ဆယ်မိနစ်ပဲကြာတဲ့ဒီစစ်ရေးလေ့ကျင့်မှုမှာ ADACMS ဒုံစနစ်တုံမြေပြင်ကနေမြေပြင်ပြစ်ဒုံဂျီမျိုးစားအမေရိကန်ကတစ်စင်းတောင်ကိုရီးယားက9ဆင်ပြစ်လွတ်ခဲ့တာပါ။မြောက်ကိုရီးယားနဲ့ပတ်သက်ရင်ပို့ပြီးတော့တင်းတင်းကြပ်ကြပ်ကင်တွယ်မယ်လို့တောင်ကိုရီးယားသမ္မတတဲ့ကတိပြုထားတာကိုအခုစစ်ရေးလေ့ကျင့်မှုတွေကထင်ဟပ်စေပါတယ်။မြောက်ကိုရီးယားကတနင်္ဂနွေနေ့ကဒုံဂျီ၈ဆင်းကိုမြို့တော်ပျုံယဲအနီးနေရာ၄နေရာကနေပြီးတော့35မိနစ်ကြာပြစ်လွတ်ဆန်းသက်ခဲ့တာမလို့မြောက်ကိုရီးယားကဒီနှစ်တည်းအတွင်းဒုံဂျီဆန်းသက်ပြစ်ခတ်မှုတွေထဲမှာအခုနောက်ဆုံးဆန်းသက်မှုကအကြီးဆုံးဖြစ်ပါတယ်။ဒါရီမတိုင်ခင်ကတော့တောင်ကိုရီးယားနဲ့အမေရိကန်ပြည်အောင်စုတို့ဇွန်လ2ရက်နေ့ကနေ4ရက်နေ့အထိ3ရက်တန်ပူရဲစီရေးလေ့ကျင့်မှုပြုလုပ်ခဲ့ပြီးတော့လေးနှစ်တာကာလအတွင်းပထမအဦးဆုံးအကြိမ်ဖြစ်တဲ့အမေရိကန်လေယာဉ်တင်စစ်သမောတွေပါဝင်ခဲ့ပါတယ်။ဂျပန်နိုင်ငံအိုကီနာဝါကျွန်းကမ်းလွန်ပင်လယ်ပြင်နိုင်ငံတကာရေးပိုင်းနဲ့ထမှာပြုလုပ်ခဲ့တာဖြစ်ပြီးတော့စစ်သမောကာကွယ်ရေးရင်းငုံသမောကာကွယ်ရေးစနစ်ဒါရီလည်းပါဝင်ပြီးတော့ပူရဲလေ့ကျင့်မှုပြုလုပ်ခဲ့တယ်လို့တောင်ကိုရီးယားပူရဲစစ်ဦးစီးချုပ်ကပြောပါတယ်။အမေရိကန်ရဲ့ USS Ronald Reagan လေယာဉ်တင်သင်္ဘောကြီးကအလေးချိန်တန်တသိန်းနဲ့နျူကလ িয়ার လက်နက်တင်ဆောင်တဲ့လေယာဉ်တင်သင်္ဘောကြီးဖြစ်ပြီးတော့သူလည်းဒီစစ်ရေးလေ့ကျင့်မှုမှာပါဝင်ခဲ့သလိုပယ်တင်းတဲ့ဒုံးကြီးတင်ဆောင်ထားတဲ့ USS Attendant ပြီးတော့ဆွဲဆောင်တိုက်ခိုက်ရေးစွမ်းရည် Aegis နဲ့တက်ဆင်ထားတဲ့ USS Bedford ဖြတ်သင်္ဘောတို့အပြင်စစ်ဖြစ် USS နဲ့ Beacon သင်္ဘောကြီးတို့လည်းလိုက်ပါပါဝင်ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာကုန်တင်သစ်တာတွေထားတဲ့စိတ်ကံဇွန်လ4ရက်နေ့ကစပြီးတော့မိကြီးအကြီးကျယ်လောင်ကလေးလိုမိသက်သမားတွေ3ရက်ဆက်တိုင်းမိငိမ့်တက်ခဲ့ရပါတယ်။နိုင်ငံအရှိတောင်ပိုင်းစစ်တကောင်းစိတ်ကံမြို့နယ်25မိုင်ကွာစိတာတန်နာမြို့မှာဖြစ်တဲ့အဲ့ဒီမိလောင်ကျွမ်းမှုကတော်တော်နဲ့နှိမ့်မရတာဖြစ်ပါတယ်။မိကိုထိန်းထားလိုက်နိုင်ပေမဲ့အပြည့်အစက်မငိမ့်တက်နိုင်တာပါ။မီးက hydrogen peroxide ဓာတုရေတွေပါတဲ့ကုန်တင်သစ်တာကွန်တိန်နာကနေပြီးတော့စာဖြစ်တာလို့မိသက်အရာရှိတွေတက်စားကြပြီးတော့အနည်းပတ်ဝန်းကျင်ကကွန်တိန်နာတွေလည်းတခြားဓာတ်ရုပ်ပစ္စည်းတွေပါတာမလို့ကြီးမားတဲ့ပောက်ကွဲမှုတွေဖြစ်ကုန်တာပါဒီထဲမှာတည်ဆုံးသူအရေအတွက်ကိုအစပိုင်းမှာ49ဦးလို့ပြောထားပေမဲ့နောက်ပိုင်းမှာတော့41ဦးလို့ပြန်ပြီးပြောကြပါတယ်ဒဏ်ရာရသူအရေအတွက်က200ကျော်ပါတယ်အဲ့ဒီထဲမှာမိသက်သမား9ဦးလည်းအသက်ဆုံးရှုံးခဲ့ရပြီးတော့ကယ်ဆယ်ရေးအဖွဲ့တွေကအရာရှိ50ကိုကယ်ဆယ်လိုက်နိုင်ပါတယ်အဲ့ကဲဆယ်မိတဲ့ထဲမှာတော့ရဲရာရှိ10ဦးလဲပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Dutch နဲ့ Bangladesh ဖက်ဆက်လုပ်ထားတဲ့ container ကွင်းမှာစုစုပေါင်းကုန်တင်တက်တာအလုံးပေါင်း4000ကျော်ရှိပြီးတော့အဲ့ထဲမှာအများအပြားကဓာတ်ရုပ်ပစ္စည်းကုန်တက်တာတွေပါဝင်ပါတယ်။အခုဒီမီးလောင်ကျွမ်းမှုကြီးက Bangladesh ရဲ့ဘေးကင်းလုံခြုံရေးစီးမြင်မှုတွေနဲ့ပတ်သက်လို့လက်ညှိုးထိုးစရာနောက်ထပ်ဖြစ်ရဆိုကြည့်တခုဖြစ်ပါတယ်။Apple နည်းပညာကုမ္ပဏီကတော့ဇွန်လ6ရက်နေ့ကပဲသူ့ရဲ့ iPhone တွေအတွက် software အသစ်ထပ်ထုတ်လိုက်ကြောင်းကြေညာပြီးတော့သူတို့ကုန်ပစ္စည်းဝယ်ယူမှုအစီအစဉ်အသစ်ကြောင်းလည်းကြေညာသွားပါတယ်။သူတို့စီကနေပစ္စည်းတွေငွေမချေဘဲအရင်ဝယ်နောက်တော့မှငွေချေနိုင်တဲ့စနစ်တစ်ဖြစ်ပြီးတော့နောက်ပစ္စည်းအသစ်တစ်ခုဖြစ်တဲ့ M2 chip တွေအသုံးပြုထားတဲ့ MacBook Air computer အသစ်ကိုလည်းမိတ်ဆက်သွားပါတယ်။ Apple computer မှာထည့်ထားတဲ့ M2 chip ကသူတို့ရဲ့ပထမအဆုံးတီထွင်တဲ့ M1 chip ရဲ့အဆက်ဖြစ်ပါတယ်။အရေးသေးကိုပုံမြင့်ထားလိုက်တာပါ။နောက်ပြီး Apple ကသူ့ရဲ့ကုန်ပစ္စည်းတွေရဲ့ဒီ laptop iOS စနစ်မှာလုံခြုံရေးကိုပို့ပြီးတင်းကျပ်နိုင်မှုလုပ်နေတာဖြစ်ပါတယ်။ Apple ရဲ့ဒုတိယအကြီးဆုံးနှစ်ပတ်လည်အခမ်းအနားဖြစ်တဲ့ Worldwide Developers Conference မှာအခုကားသစ်တချို့မှာတွေ့ရမယ်ကားရှိကန် dashboard ပုံစံအတစ်ကိုလည်းပြသသွားပါတယ်။ကားတွေပို့ပြီးဘေးကင်းလုံခြုံမှုရှိစေရေးအတွက်Ford, Jaguar လိုမျိုးကားကုမ္ပဏီတွေနဲ့သူတို့ကမော်ဒယ်တစ်တချို့မှာ Apple စနစ်ကိုထည့်သွင်းထားတာဖြစ်ပါတယ
်။မအေးသနာကြောပါရှင်အခုတော့အင်္ဂါညအပစင်္ဂနာတစ်ခုကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်အခု2022ခုနှစ်မေလလဲကျော်တဲ့အထိစစ်ကောင်စီကချိတ်ပိတ်လိုက်တဲ့အနေနဲ့အဆောက်အဦ980ကျော်ရှိပါတယ်။အသေးစိတ်ကိုတော့အချက်လက်တွေကိုစုစည်းပြီးတော့မဟာဗျူဟာနဲ့မဝါဒလေလာရေး Institute ISP မြန်မာကမြင်ကွင်းကျယ်မှတ်စုအဖြစ်တင်ဆက်ထားပါတယ်။
က်အာဏာသိမ်းပြီးနောက်2022ခုနှစ်မေ20ရက်အထိလေးနဲ့အဆောက်အုံ980ကျော်ကိုစစ်ကောင်စီကချစ်ပိတ်သိမ်းဆည်းခဲ့ပါတယ်။2022ခုနှစ်နိုဝင်ဘာလ1ရက်ထဲမှာလေးနဲ့အဆောက်အုံ140တက်မဲ့ချစ်ပိတ်ခံခဲ့ရပြီးအများဆုံးဖြစ်ခဲ့ပါတယ်။2022ခုနှစ်ဇန်နဝါရီ25ရက်ကနေမေ20ရက်အထိလေးလနီးပါးကာလအတွင်းချစ်ပိတ်သိမ်းဆည်းခံရတဲ့နေ210ကျော်ရှိခဲ့ပါတယ်။ချစ်ပိတ်သိမ်းဆည်းခံရမှုအများဆုံးဟာစကိုင်းတိုင်းမှာဖြစ်ခဲ့တာပါ။စကိုင်းတိုင်းတစ်ခုထဲမှာတင်အိမ်နဲ့အဆောက်အုံ160နီးပါးသိမ်းဆည်းခံခဲ့ရပါတယ်။ဒုတိယအများဆုံးသိမ်းဆည်းခံရတာကရန်ကုန်တိုင်းအတွင်းဖြစ်ခဲ့ပြီး122လုံးထက်မနည်းရှိခဲ့ပါတယ်။မန္တလေးတိုင်းမှာ88လုံးနဲ့မကွေးတိုင်းမှာ48လုံး၊ AR တိုင်းမှာ48လုံးနဲ့ပဲခူးတိုင်းမှာ33လုံးထက်မနည်းချစ်ပိတ်ခံခဲ့ရပါတယ်။စစ်ကောင်စီကချစ်ပိတ်သိမ်းဆည်းခဲ့တဲ့နေအိမ်နဲ့အဆောက်အုံတွေက 63.9 ရာခိုင်နှုန်းကတာမန်အရသားတွေရဲ့ပိုင်ဆိုင်မှုတွေဖြစ်ပါတယ်။25ရာခိုင်နှုန်းကတော့လွတ်တော်ကိုယ်စားလှယ်တွေရဲ့ပိုင်ဆိုင်မှုတွေဖြစ်ပြီးဒုတိယအများဆုံးဖြစ်ပါတယ်။17ရာခိုင်နှုန်းကျော်ကတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေနဲ့ပါတီရဲ့ပိုင်ဆိုင်မှုတွေဖြစ်ပါတယ်။သူတို့ဖြင့် NUG, CRPH, PDF တွေနဲ့ပတ်သက်တဲ့ဆိုပြီးသိမ်းဆည်းခံရတဲ့နေအိမ်အဆောက်အုံ330ကျော်ထက်မနည်းရှိပြီးအများဆုံးဖြစ်ပါတယ်။စာနာပြတာတွေနဲ့ပတ်သက်ပြီး18လုံး၊ဝန်ပေါက်ကွဲတာတွေနဲ့ပတ်သက်ပြီး73လုံးနဲ့ CDM လှုပ်ရှားတာတွေနဲ့ပတ်သက်ပြီး9လုံးတို့ကိုလည်းသိမ်းဆည်းခဲ့ပါတယ်။အကြောင်းရင်းတိတိကျကျမသိရဘဲချိတ်ပိတ်ခံခဲ့ရတဲ့နေအိမ်နဲ့အဆောက်အုံအရေအတွက်210ကျော်ရှိခဲ့ပါတယ်။
ရင်ခွင်ကျဲမဆူကိုကြားခဲ့ရတာပါရှင်တောတာရှင်များရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြားကရုန်းကန်ထွက်ပေါ်လာတဲ့ကမ္ဘာနိုင်ငံတွေဟာငွေကြေးဖောင်းပွားမှုပြဿနာကိုပြထပ်ပြီးတော့ရင်ဆိုင်နေရပါတယ်အမေရိကန်ပြည်ထောင်စုမှာအစားအသောက်လောင်စာစီးဆီးတွေတက်လာနေတဲ့ပြဿနာအရင်မြစ်ကိုဖြေရှင်းဖို့သမ္မတဂျိုးရပ်ဘိုင်ဒန်အပေါ်ဖိအားပေးမှုတွေလည်းတိုးလာနေပါတယ်မီရှယ်ကွင်းတင်ပေးပို့ထားတာကိုမှအသက်ဆင်းပြောပြချပါရစေရှင်
မဲခင်ပြာစုကေယောဂကူးစက်မှုတွေကြားကရုံထွက်ပြီးတော့ပြက်လက်အာယူနေကြမှာပဲစီးပွားရေးအရာအဓိကအခက်အခဲတစ်ခုကိုကြုံတွေ့လာရပြန်ပါလေလူတွေကအလုံးကံရွေးရှာဖွေနေသလိုလောကလားစာတွေကလည်းမြင်လာပါလေဒါမှမဟုတ်ပြီးခဲ့တဲ့နှစ်တွေအတွင်းကုန်ကျစရိတ်တွေကုန်စည်နှုန်းတွေကလည်းတိုးလာနေတာပါအထူးသဖြင့်လောင်စာဈေးတွေပါဒီနှစ်ဟာလွှတ်တော်တက်တန်းဝက်ရွေးကောက်ပွဲတွေကျင်းပမဲ့အချိန်ဖြစ်တာကြောင့်လေငွေကြီးဖောင်းပွားမှုပြဿနာအပေါ်မှာစိုးရိမ်မှုတွေထွက်ပေါ်လာတာကြောင့်သမ္မတဘိုင်ဒန်အတွက်လည်းအဓိကပြဿနာတစ်ခုဖြစ်လာပါလေတင်းကွေနေတုန်းကထွက်လာတဲ့ APC ရုပ်တံနဲ့ Ipsos စစ်တမ်းတွေအရသမ္မတဘိုင်ဒန်ရဲ့ငွေကြီးဖောင်းပွားမှုအပေါ်ကင်တွဲပုံကို28ရာခိုင်နှုန်းကပဲထောက်ခံတယ်လို့ပြောပါလေသမ္မတဘိုင်ဒန်ကတော့ငွေကြီးဆိုင်ရာစည်းကမ်းတွေမကြသေးခင်လပိုင်းတွေကလေးကအချမှတ်နေတဲ့ဘူပန်ကိုပဲဒီကိစ္စကင်တွဲဖို့ဆက်ပြီးတော့တာဝန်ပေးထားတယ်လို့ဆိုပါလေလောင်စာစီဆေးနဲ့အိမ်သုံးပစ္စည်းတွေဈေးတွေတက်နေတာတွေရော့သွားအောင်တော့လုံဆောင်စရာတွေရှိနေတာတွေကိုထပ်ပြီးတော့ဆောင်ရွက်သွားမယ်သူလည်းပြောဆိုထားတာပါကျွမ်းကျင်သူတွေကတော့ငွေကြေးဖောင်းပွားမှုကိုထိန်းနိုင်အောင်သမ္မတဘိုင်ဒန်အနေနဲ့ဆောင်ရွက်ဖို့လိုတယ်လို့ပြောဆိုနေတဲ့အချိန်ထဲမှာပဲစီးပွားရေးဆောင်ရွက်မှုကြုံနေရတဲ့အနေအထားမျိုးတော့မရောက်အောင်တော့ဟန်တာရနိုင်မယ်လို့ပြောဆိုနေကြပါသေး American တည်ယူပို့ဆောင်ရေးဝန်ကြီး Pete Buttigieg ကစီးပွားရေးတူးတက်မှုတွေကတော့ခိုင်ခိုင်မာမာဆက်ရှိနေမယ်လို့ပြောဆိုထားပါသေး
Right now what we are doing is preparing for the road ahead where you're not
going to see တာကပြီးခဲ့တဲ့နှစ်ကရခဲ့တဲ့မြန်ဆန်တဲ့တိတ်ကောင်းတဲ့တိုးတက်တဲ့စီးပွားရေးဖွံ့ဖြိုးအားကောင်းလာတဲ့အခြေအနေအရင်ကမမြင်ဘူးတဲ့အနေအထားဒီအနေအထားကနေရှေ့မှာကြုံလာရမှာတွေအတွက်ပြင်ဆင်နေတာပါဒါပေမဲ့လည်းအလားတူစီးပွားရေးဖွံ့ဖြိုးလာမဲ့အားကောင်းတဲ့အနေအထားကိုမျှော်လင့်ထားပြီးဒ ဒီတိုင်းဆက်သွားနိုင်အောင်လည်းလုပ်ကင်နေပါတယ
်။မဲခင်ပြောင်စုမှာဓာတ်ဆီဒီဇယ်ဈေးတက်လာတာတွေကအဓိကစိုးရိမ်နေရတဲ့အနေထားပါ။ပြီးခဲ့တဲ့နှစ်ကတည်းကဈေးတွေတက်နေတဲ့အချိန်မှာပဲယူကရိန်းကိုရုရှားကကျူးကျော်ခဲ့တဲ့စစ်ပွဲကြောင့်အနောက်နိုင်ငံတွေရဲ့ပိတ်ဆို့တန်ခတ်မှုတွေနဲ့ထုတ်လုပ်မှုတွေကျဆင်းပြီးတော့ဈေးတွေထက်တက်လာပါတယ်။ Republican တွေကတော့သမ္မတဘိုင်ဒန်ဟာငွေကြေးဖောင်းပွမှုကိုရပ်ဆိုင်းသွားအောင်လုပ်ဖို့အစီအစဉ်မရှိဘူးလို့ပြောဆိုနေတာပါ။Florida ပြည်နယ်အထက်လွှတ်တော်အမတ် Rich Scott ကတော့ Fox ရုပ်သံကိုအခုလိုပြောပါလေ
Biden's a rich kid has no idea
how to ဘာမှမလုပ်တတ်တဲ့အထေးသားလိုဖြစ်နေပါတယ်ငွေကြေးဖောက်ပွားမှုကိုဘယ်လိုကန့်တွယ်မလဲသူမသိပါဘူးသူ့မှာအစီအစဉ်လည်းမရှိပါဘူးသူကလူတိုင်းကိုလိုက်အပြစ်တင်နေပါတယ်ငွေကြေးဖောက်ပွားမှုအတွက်ရုရှားသမ္မတပူတင်ကိုလည်းအပြစ်တင်နေပါတယ်
ပြခဲ့တဲ့တင်ပတ်အတွင်းကပဲရေနံထုတ်လုပ်တဲ့နိုင်ငံတွေကလာမယ့်နှစ်လမှာရေနံစိမ်းတွေပို့ပြီးတော့ထုတ်နိုင်အောင်လုပ်မယ်ဆိုပြီးတော့သဘောတူဆုံးဖြတ်လိုက်ပါတယ်။ဒါဟာငွေကြေးဖောင်းပွားမှုကိုတိုက်ဖြတ်နိုင်ရေးနိုင်ငံတကာနဲ့တန်တမာရေးအရာအောင်မြင်မှုတစ်ခုအဖြစ်သမ္မတဘိုင်ဒန်ဆွေးနွေးကကြိုဆိုပြောဆိုနေပါတယ်ရှင
်။အခုတော့ကမ္ဘာတစ်လွှာဖြည့်တော့အစီအစဉ်လဲပါ။အီတလီနိုင်ငံ Florence မြို့မှာမြေထားပုံစံတူအယုတ်ကလေးတွေကိုပြသထားတဲ့ပြတဲ့တစ်ခုဖွင့်လှစ်နေပါပြီ။ Key Theory ကုန်တွေတင်ဆောင်သွားလာနေတဲ့မြေထားယုတ်လေးတွေကဥရောပတလွှာမှာတကယ်ရှိတဲ့ရှုခင်းအလှတွေကြားပြေးဆွဲသွားလာနေတယ်လို့ဖြစ်အောင်ပြင်ဆင်ပြသထားပါရယ်။မဆုမြမကကမ္ဘာတစ်လွှာဖြည့်တော့အစီအစဉ်ကနေခေါ်သွားပါလိမ့်မယ်။
အီတလီနိုင်ငံ Florence မြို့က Santa Maria Novella မြေထားဘူရယုံကိုလှမ်းမြင်နေရတဲ့ရုပ်ရှင်ရုပ်တစ်ခုထဲမှာခီးသည်တွေကုန်တွေကိုတင်ဆောင်ထားတဲ့မြေထားယုတ်ကလေးတွေကအီတလီ၊ Austria နဲ့ Germany နိုင်ငံတွေကြားမှာပြေးဆွဲသက်ဝင်နေပါတယ်။အီတလီနိုင်ငံ Albert ကျွန်းရဲ့ရှုခင်းအမှားတွေ Austria နိုင်ငံကတာယာတဲ့တောင်တန်းတွေ Germany ကဘီသုကာမြောက်အဆောက်အဦတွေကြားသွာလာနေကြတဲ့မြေထားလေးတွေကအပြစ်မှတကယ်ရှိတဲ့မြေထားတွေအတိုင်းပုံစံငယ်လုပ်ထားတဲ့မြေထားယုတ်ကလေးတွေဖြစ်ပါတယ်။ဝါဒနာပါသူတွေအစအဆုံးဆင်နိုင်အောင်လုပ်ထားတဲ့မြာကင်နဲ့ပီကိုကုမ္ပဏီတို့ကထုတ်တဲ့မြေထားရုပ်ကလေးတွေကိုလွန်ခဲ့တဲ့နှစ်ပေါင်း90အတွင်းမှာစုဆောင်းတက်ဆင်ခဲ့သူတယောက်ရဲ့ဝါဒနာနဲ့စိတ်ရှိလက်ရှိဖန်တီးမှုတွေကိုမြင်တွေ့ရနိုင်ပါတယ်။ဝါဒနာရှင်မာကတ်စ်ဂျူဆပေပတာနိုကတ်စတဲလိုဒီဆန်ဂျူလီယာနိုဆောက်လုပ်တက်ဆင်ထားတဲ့မြေထားရုပ်ကလေးတွေကို180စတူရဲမီတာအကျယ်ဝန်းရှိတဲ့ရုပ်ရှင်ရုံထဲမှာပြတိုက်အဖြစ်နဲ့ပြသထားတာဖြစ်ပါတယ်။အသေးစိတ်အနုစိတ်အချိန်ပေးတက်ဆင်ရတဲ့မြေထားလေးတွေမြေထားတန်လန်းတွေကို Marcus Giuseppe က1982ခုနှစ်မှာတည်းကစတင်ဆောက်လုပ်ခဲ့တာဖြစ်တယ်လို့သားဖြစ်သူကပြောပြပါတယ်
Il plastico è nato da una passione di mio padre per in realtà per le macchine e i modellini di macchine poi dopo nel negozio non trovando le macchine si è innamorato
ကိုင်းစင်ရတဲ့ပုံစံတူမော်တော်ကားအယုတ်တွေကိုအင်ပတန်ကြိုက်နှစ်သက်တဲ့ကျွန်တော်ဖီရဲ့ဝါဒနာကနေပြီးတော့ဒီမြေထားပုံစံတူတွေဖြစ်လာတာပါသူငငယ်ကဒီကိုရင်စင်မှုတဲ့ပုံစံတူကားအယုတ်ကိုစိုက်မသွားဝယ်တော့ကားရီတစ်စီးမှရှာမတွေ့ခဲ့ပါဘူးအဲ့ဒါနဲ့ဆိုင်ပန်ရှင်ကမြေထားတွေကလည်းစိတ်ဝင်စားစရာကောင်းတယ်ဆိုပြီးတော့ပြောပြရှင်းပြခဲ့ပါတယ်အဲ့ဒီကစပြီးတော့မြေထားတွေအပေါ်မှာသူ့ရဲ့စိတ်ဝင်စားမှုစတာပါအရင်တည်းကဒီပုံစံတူကားအယုတ်တွေကိုခုံမင်းတဲ့ဝါဒနာရှိပြီးသားမဟုတ်လို့ပြားလိုက်လို့မယ်ဆိုရယ်စိတ်ကူးပေါ်လာခဲ့တာဖြစ်ပါတယ်ပုံစံတူအယုတ်စင်နာဝါဒနာပါသူတိုင်းသူတို့စိတ်ရှိလက်ရှိဖန်တီးထားတဲ့လက်ရာတွေကိုတခြားသူတွေကလည်းမြင်စေခြင်းမျှဝေခြင်းနဲ့စိတ်ရှိကြပါတယ်ကျွန်တော်ဖေကလည်းသူအသေးစိတ်အနုစိတ်ဖန်တီးထားတာကိုအများပြည်သူကြည့်နေအောင်လုပ်မယ်ဆိုရယ်ရည်ရွယ်ချက်နဲ့လုပ်ခဲ့တာပ
ါမာကတ်စ်ဂျိုဆပေလိုပဲပုံစံတူမြေထားယုတ်ကလေးတွေကိုတတ်ဆင်ဖန်တီးရတာဝါဒနာပါတဲ့သူ့ရဲ့တငယ်ချင်းတချို့လှုပ်ထားတဲ့ယုတ်ကလေးတွေလည်းဒီမှာပါပါတယ်ဝါဒနာရှင်တွေရဲ့ဖန်တီးမှုကရံမသွားသလိုအယုတ်ကလေးတွေကလည်းပို့ပြီးသားတိုးလာပါတယ်။မြေထားလှိုင်ကူတွေ၊ဘူရာယုံတွေ၊စိမ့်ဆိုတဲ့ရှုခင်းတွေကြားမှတွာလာနေတဲ့မြေထားငယ်လေးတွေကအပြစ်မှတကယ်တွာလာပြေးဆွဲနေတဲ့မြေထားတွေလိုဖြစ်နေပါတယ်။ဒီပြားလိုက်မှာပြင်ဆင်ထားတဲ့နောက်ခံရှုခင်းတွေကလည်းဥရောပနိုင်ငံတွေမှာအပြစ်မှတကယ်ရှိတဲ့နေရာတွေကိုဖန်တီးထားတာဖြစ်တယ်လို့ဒီပြားလိုက်ကိုခင်းကျင်းပြင်ဆင်ခဲ့တဲ့ဒီဇိုင်နာကပြောပြပါတယ
်။ I luoghi esistono realmente e poi qui si trasformano ovviamente in un paesaggio.
ဒီမှာပြထားတဲ့နေရာတွေအပြင်မှာလည်းတကယ်ရှိပါတယ်။ရှုခင်းတွေကိုပို့ပြီးစိတ်ကူးရင်ဆန်ဆန်နဲနဲပြုပြင်ထားပါတယ်။ဂျာမနီနဲ့ဩစတြေးလျကမြို့ပြပုံစံမျိုးတွေလုပ်ထားတာပါ။ဂျာမနီကပုံစံတူမီယထားမော်ဒယ်အယုတ်ကုမ္ပဏီတွေဖြစ်တဲ့မြာကင်နဲ့ပီကိုကအယုတ်တွေကိုအခြေခံလုပ်ထားတာပါ။အီတလီရှုခင်းတွေကလည်းမပါလို့မဖြစ်ပါဘူး။ဒါကြောင့်အယ်ဘာဂျွန်ဘော်ကပေါ်ဒူဆာဆာယူမြို့လေးပါပါတယ်။ဒိုလိုမိုက်တောင်တန်းတွေလည်းပါပါတယ်။ကော်တီနာတောင်တန်းတချို့လည်းပါပါတယ်။မီလန်မြေထားဘူဒာယုံကိုလည်းဘာလင်ကဟော်ဘန်ဟော့ဘူဒာကြီးနဲ့ပေါင်းထားပါတယ်။ရင်ထဲကနှစ်သက်တဲ့နေရာတွေကိုစိတ်ကူးနဲ့ပေါင်းပြီးတော့ဖန်တီးထားတာပါ
။လွန်ခဲ့တဲ့နှစ်ပေါင်း90တွေကဝါသနာရှင်မာကတ်စ်ဂျူဆပေဖန်တီးတက်ဆင်ထားတဲ့မြေထားယုတ်ကလေးတွေက များပြားလွန်လှတဲ့အတွက်အခုလိုပြတိုက်မှာတိတိတန့်တန့်မပြနိုင်ခင်ကမိသားစုပိုင်းလေတော့ channel ကကိုရောင်နဲ့မှထားခဲ့ရတယ်လို့လေရင်ကိုရောင်တစ်ခုနဲ့မှလည်းထားခဲ့ရဘူးပါတယ်အခုတော့ဒီမီးရထရုပ်ကလေးတွေအတွက်အမြဲတမ်းနေရာရသွားပါပြီလှုပ်ရှားတက်ဝင်နေတဲ့ဒီနေရာကမီးရထပြတိုက်ဆိုတာထက်ကိုစိတ်ကူးအိမ်မက်တွေကိုအမှတ်တရဖြစ်အောင်လုပ်ထားတဲ့နေရာလို့ပြတိုက်ဖန်တီးသူတွေကပြောပါတယ်
In realtà la cosa straordinaria è che non rappresenta niente. È un grande
sogno. Piatta thare bonsan tu ayut twe ye tu cha cha ka lo ba go ma ko za pyu lut tha da ma hout da ba be. Lu ti yaw ye sei ku aimat twe ga lu ri sei wan za sia phit ni da ba. Chano lu myel lo mai pi lo sei ku yin chi de kha tacha shoot out myin kwin twe paw la ba de. A la ko let twe poun phaw lai yin ku atwe belo ma phaw pya lo ma ya de atwe chung ya pi lo tat tat lo ma me nai sia phit ba de. Ko aimat twe ga let twe ne sat sat mu shi chin ma shi ma ba.ဒီနေရာကိုလာကြည့်တဲ့သူတွေအနေနဲ့အိမ်မက်စိတ်ကူးတွေတဲ့နေမျောသွားစေခြင်းနဲ့ရွယ်ချက်နဲ့လှုပ်ထားတာဖြစ်ပါတယ်
။အသက်ကြီးငယ်မရွေးပြတိုက်လာကြည့်သူတိုင်းလှုပ်ရှားသွားလာနေတဲ့မိရထားလေးတွေချာမှပို့ပြီးနေမျောသွားစေဖို့အတွက်မိအောင်တွေနောက်ခံအတန်တွေကိုလည်းပြတိုက်ဖန်တီးသူတွေကထဲသွင်းထားပါတယ်။နေကင်းကနေညဘက်ပြောင်းသွားတာမျိုးရာသီဥတုပြောင်းလဲသွားတာမျိုးအမြင်ပြောင်းလဲသွားအောင်လို့နောက်ခံပြသမှုတွေကိုအီတလီမัลတီမီဒီယာဒီဇိုင်းစတူဒီယိုတခုကဖန်တီးပေးထားတာဖြစ်ပါတယ
်။ Siamo partiti è imprescindibile partire dal plastico perché è un grande soggetto narrativo.
ပုံစံတူအရုပ်တွေကိုပုံဖော်ပြတာတဲ့နေရာမှာနောက်ခံအတန်း sound effect တွေမီးရောင်တွေကမပါမဖြစ်လိုအပ်ပါလေ။ဒါမှကိုပုံဖော်ပြတာခြင်းနဲ့မီးရထားစနစ်ပုံစံအသက်ဝင်မှာပါ။ဒါကြောင့်ရှူကင်းတွေရှားမှာယထားတွေတွာလာနေတဲ့သုံးဖက်မြင်ပြတာမှုလုပ်တဲ့နေရာမှာအမြင်နဲ့အကြောင်းကိုပါထည့်သွင်းပုံဖော်ဖို့စဉ်းစားခဲ့ကြပြီးတော့မိနစ်30စာနောက်ခံပုံဖော်ပြသမှုကိုထည့်သွင်းထားတဲ့အတွက်ပို့ပြီးတော့အသက်ဝင်ပါတယ်
။အီတလီနိုင်ငံဖလော်ရန့်စ်မြို့ကဒီမီယာထားပုံစံတူပြတိုက်ဖွင့်နိုင်ဖို့အတွက်ရုပ်ရှင်ရုံကိုအသွင်ပြောင်းပြင်ဆင်ထားရတာပါ။ဥရောပမှာပုံစံတူမီယာထားလေးတွေစူးစီးပြသထားတဲ့အကြီးဆုံးပြတိုက်လို့လည်းပြောနိုင်ပါတယ်။ပြတိုက်လာကြသူတွေအနေနဲ့အန်အောအတူယူဖန်တီးလူစိတ်တွေဖြစ်သွားရုံမကပဲကိုဝါသနာပါရာကိုဆက်လက်လေ့လာနေဖို့စိတ်ကူးတွေကအတိုင်းလက်တွေ့အကောင့်ထဲပေါ်ကြည့်ဖို့နဲ့စိတ်ကူးတွေဆက်လက်ရှင်းသက်နေဖို့ဆိုတဲ့အသည့်မျိုးရသွားစေချင်တယ်လို့ပြလိုက်တာပဲရှိသူတွေကပြောပါတယ်။ဒီပုံစံတို့မြည့်ရထားလေးတွေကနေကိုမတင်ယူမလုံနိုင်တာဘာမှမရှိဘူးဆိုတဲ့အချက်ကိုခေါင်းထဲရောက်သွားကြဖို့ပြောလင့်တယ်လို့လည်းပြောပါတယ်ရှင်။ကျွန်မဆုမြတ်မွန်ပါ။မဆုမြတ်မွန်တင်ဆက်နေတဲ့ကဘာတလောခီတော်အစီအစဉ်ကိုကြားခဲ့ရတာပါရှင်။သောတာရှင်တွေနဲ့ VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်စာရေးသားတောင်းဆိုလို့ရတယ်ဆိုရင်တော့တချင်းတွေကိုတောင်းဆိုလို့ချင်တယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုလိမ့်မိပြီးတော့ရေးသားပေးပို့နိုင်ပါတယ်အခုတော့ကြာရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကုစောမိုးကျော်ကပြောပြပေးပါရှင
်ယူကရိန်းရှေ့ဘက်ခြမ်းကလူဟန်စ်ပြည်နယ်ရဲ့နယ်မြေအားလုံးနှီးပါးကိုသိမ်းပိုက်ထားနိုင်ကြောင်းအင်ကာနီမှာရုရှားဘက်ကပြောဆိုလိုက်ပါတယ်ဒါပေမဲ့ယူကရိန်းဘက်ကလည်းသူတို့တပ်တွေဟာစုခွာမပေးဘဲစီဗီရိုဒိုနက်မျိုးကလမ်းနေမှာခုခံတိုက်ခိုက်နေစေဖြစ်တယ်လို့ပြောဆိုပါရတယ်။လူဝမ်ဒေသရဲ့68ရာခိုင်နှုန်းလောက်ကိုသိမ်းပိုက်ထားနိုင်ပြီလို့ရုရှားကာကွယ်ဝင်ကြီးကပြောဆိုခဲ့ပါတယ်။ကဘာမှာဖွံ့ဖြိုးမှုအားနည်းပြီးငွေကြေးဖောင်းပွားမှုတိုးလာတဲ့ရှေ့လျားတဲ့ကာလတစ်ခုအတွင်းကိုဝင်ရောက်လာနေပြီလို့ကမ္ဘာ့ဘဏ်ကအင်ကာနီမှာပြောဆိုလိုက်ပြီး2022ခုနှစ်အတွက်ကမ္ဘာတစ်လောက်ဖွံ့ဖြိုးမှုနှုန်းက 1.2 ရာခိုင်နှုန်းရော့ကျသွားရှော့ချလိုက်ပြီး 2.9 ရာခိုင်နှုန်းသာရှိတယ်လို့ခန့်မှန်းထားပါတယ်နိုင်ငံအပြားအပြားလဲစီးပွားကျဆင်းမှုနဲ့ကြုံနေတယ်လို့ကမ္ဘာ့ဘဏ်ကပြောဆိုထားပါတယ်ခင်ဗျာစီးရီးယားမြောက်ပိုင်းကိုတူရကီကကျူးကျော်လာမယ်ဆိုရင်စီးရီးယားနယ်မြေတွေကိုကာကွယ်ဖို့စီးရီးယားအစိုးရတပ်တွေနဲ့ပူးပေါင်းလှုပ်ဆောင်မယ်လို့အမေရိကန်ကျော်တောင်းနောက်ခံပေးထားတဲ့ Syrian Democratic Force Syria Democratic တပ်ဖွဲ့များကအင်ကာနီမှာပြောဆိုလိုက်ပါတယ် Syria မြောက်ပိုင်းကသူတို့ထုံးချုပ်တဲ့နယ်မြေတွေကိုတူရကီကထိုးစစ်တရဆင်မဲ့အန္တရာယ်ရှိနေပါတယ်အိန္ဒိယမြောက်ပိုင်းဂျမ္မူနဲ့ကက်ရှမီးယားဒေသတွေမှာရိုဟင်ဂျာဒုက္ခသည်တွေဒါဇင်နဲ့ချီပြီးအဖမ်းခံရပြီးအဲ့ဒီထက်ကနှစ်ဦးကိုမြန်မာပြည်ကိုပြန်ပို့ခဲ့တဲ့အတွက်ရိုဟင်ဂျာဒုက္ခသည်အကြမ်းမှစိုးရိမ်ကြောက်ရွံ့မှုတွေဖြစ်ပေါ်နေတယ်လို့ဒုက္ခသည်အရေးဆောင်ရွက်သူတွေကပြောဆိုပါတယ်။ပြီးခဲ့တဲ့လတည်းကလည်းရိုဟင်ဂျာဒုက္ခသည်2,300လောက်အဖမ်းခံရမှစိုးရာနဲ့မြန်မာပြည်ပြန်ပို့ခံရမှစိုးရာကြောင့်ထွက်ပြေးခဲ့ကြတယ်လို့ဒုက္ခသည်အရေးဆောင်ရွက်သူတွေကပြောဆိုခဲ့ကြပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုကိုစောမိုးကျော်ကကြေညာခဲ့တာပါရှင်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့မနေ့ခင်း6နာရီနဲ့9နာရီအစီအစဉ်တွေကို line တိုမီတာ30 40 48 50တို့ကနေထုတ်လွှင့်ခဲ့တာပါ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။ကျွန်မအောင်လာပါ။
This program has come to you from the Voice of America, Washington.